Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2022ခုနှစ်ဩဂုတ်လ30ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်လိုင်းဒိုမီတာ24 40 51နဲ့လိုင်းလံမီတာ190တို့အပြင် VOA Facebook စာမျက်နှာကပါရုပ်သံနဲ့အတူတိုက်ရိုက်ပူးတွဲထုတ်လွှင့်ပေးနေပါတယ်ကျွန်တော်ကခင်မောင်စိုးမင်းပါဒီကနေ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူတင်ပြသွားမှာပါဒီကနေ့နားတော်တာဆင်ရမယ့်သတင်းတွေထဲမှာဆိုလို့ရှိရင်ရုရှားသိမ်းပိုက်နယ်မြေတချို့ကိုပြန်လည်သိမ်းပိုက်နိုင်ဖို့အတွက်ယူကရိန်းတပ်တွေတံပြန်ထိုးစစ်စတင်လိုက်ပါတယ်ပါကစ္စတန်နိုင်ငံမှာလူသန်း30လောက်ရေပေးသင့်နေပြီးအ ਨੇ စုံလူ1000ကျော်သေဆုံးခဲ့ပါတယ်အီရန်နိုင်ငံရေးမှာတော့ပြန်ပတ်တဲ့အကြောင်းအထူးကြုံဖြစ်လို့9ဦးသေဆုံးပါတယ်လောက်ကပါကိုနောက်ထပ်စူးစမ်းမှုလွတ်တင်မဲ့အာကာသယာဉ်လွတ်တင်မှုကိစ္စကိုတော့ NASA ကရက်ရွှေ့ဆိုင်ထားပါတယ်။အဲဒီလိုနောက်ဆုံးရသတင်းတွေကိုဥစွာတင်ပြပေးပါပါခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။အဲဒီနောက်အမေရိကန်ဒေါ်လာထိုင်းဘတ်ငွေတွေနဲ့လဲလှယ်တဲ့နေရာမှာမြန်မာကျပ်ငွေတန်ဖိုးတစ်ချိန်တို့ကျဆင်းနေတဲ့အကြောင်းသတင်းပေးပို့ချက်တစ်ပုဒ်မှကြားရမှာကတော့
ကျွန်တော်တို့ကဒီ rate ကိုဖြတ်ရတယ်90နဲ့ဖြတ်ရတယ်။ညနေပိုင်းကျတော့95ဖြစ်သွားတယ်။မနေ့ကျတော့100ဖြစ်သွားတယ်။
တဆက်တည်းမှာပဲပစိဖိတ်သမုဒ္ဒရာထဲမှာအမေရိကန်ရေတပ်ကမောင်းသူမဲ့စစ်သည်မော်တွေအုံပြူလာတဲ့အကြောင်းဂျီတိမ်မှာငွေသားထုတ်ယူသုံးစွဲလာတဲ့အကြောင်းနဲ့အမေရိကန်မှာတနက်ကင်ဆောင်တာနဲ့ပတ်သက်တဲ့ဥပဒေအငင်းပွားမှုအကြောင်းစတဲ့နိုင်ငံကသတင်းဆောင်ပါတွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။သတင်းပတ်ဆင်ကဏ္ဍတွေအဖြစ်တော့သတင်းတောက်မတ်စုစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှနဲ့တက်တန်ရောင်သတင်းလွှာတို့ကိုနားဆင်ကြရမှာပါ။ကဲအခုတော့ဒီကနေ့မနေ့နောက်ဆုံးရထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်မိုးကျော်နဲ့ကျွန်တော်ခင်မောင်စိုးမင်းတို့ကပြောပြပေးမှာပါခင်ဗျာ
6လကြာကျူးကျော်စစ်ပွဲအစပိုင်းမှာရုရှားသိမ်းပိုက်ထားခဲ့တဲ့ယူကရိန်းတောင်ပိုင်းဒေသတချို့ကိုပြန်လည်ထိန်းချုပ်နိုင်ဖို့ယူကရိန်းတပ်တွေကတံပြန်ထိုးစစ်စတင်ဆင်နွှဲပြီလို့တနင်္လာနေ့မှာယူကရိန်းတာဝန်ရှိသူတွေကပြောဆိုပါတယ်ခါစန်ဒေသအပါအဝင်နေရာအတော်များများကိုဥတီတဲ့ထိုးစစ်တွေကိုစတင်လိုက်တယ်လို့ယူကရိန်းတောင်ပိုင်းစစ်ဌာနချုပ်ပြောရေးဆိုခွင့်ရှိသူအမျိုးသမီးနာတလီယာဟီမီနီယာပြောဆိုတာကိုကိုးကားပြီးယူကရိန်းသတင်းဌာနတွေကဖော်ပြပါတယ်။ရုရှားတပ်တွေဟာယူကရိန်းမြောက်ပိုင်းမှာရှိတဲ့မြို့တော် Kiev ကိုသိမ်းပိုက်နိုင်ခြင်းမရှိပေမဲ့တောင်ပိုင်းပင်လယ်နဲ့ကမ်းခြေတလျှောက်နယ်မြေအတော်များများကိုသိမ်းပိုက်ထားပါတယ်။လာနဲ့ချီတိုက်ခိုက်မှုတွေအတွင်းယူကရိန်းအရှေ့ဘက်ခြမ်းဒုံဘေ့စ်ဒေသမှာအဓိကတိုက်ပွဲတွေဖြစ်ခဲ့ပါတယ်။ဒီဒေသမှာရုရှားကြောတောက်နောက်ခံပြုထားတဲ့ခွဲထွက်ရေးသဘုံတွေကိုပြခဲ့တဲ့2014ခုနှစ်ကတည်းကတိုက်ပွဲတွေဖြစ်နေကြတာဖြစ်ပါတယ်။အရှေ့ဘက်ဒေသအတွင်းရုရှားနဲ့ယူကရိန်းနယ်မြေအပြန်အလှန်ရယူထိန်းချုပ်နိုင်တာတွေရှိခဲ့ပြီးရက်သက်တပတ်တချို့တိုက်ပွဲတွေရပ်ဆိုင်းသွားခဲ့ပါတယ်။တောင်ပိုင်းဒေသမှာနောက်ထပ်ဖြစ်လာမဲ့တိုက်ပွဲတွေအတွင်းယူကရိန်းအနေနဲ့ယုံကြည်မှုအသစ်တွေရရှိလာစေမဲ့လက်နက်ခံရကူညီထောက်ပံ့မှုတွေကိုအမေရိကန်ဦးဆောင်တဲ့အနောက်တိုင်းမဟာမိတ်တွေကဆက်လက်ထောက်ပံ့လှုပ်ဆောင်နေပါတယ်ခင်ဗျာ။
အီရန်နိုင်ငံမှာဩဇာကြီးမားတဲ့ရှီးယိုက်မွတ်စလင်ဘာသာရေးခေါင်းဆောင်မူစတာဒါအယ်ဆာဒါဟာနိုင်ငံရေးကနေနှုတ်ထွက်တော့မယ်လို့ကြေညာခဲ့ပြီးတဲ့နောက်ဘက်ဂရက်မြို့တော်မှာတနင်္လာနေ့ကသူ့နောက်လိုက်တွေနဲ့ပြိုင်ဘက်အုပ်စုတွေအကြအတီးယုံတွေဖြစ်ပွားခဲ့ပြီး၅ဦးသေဆုံးခဲ့ပါတယ်။အဲ့ဒီဖြစ်စဉ်မှာအနည်းဆုံးလူ19ဦးလက်ဒဏ်ရာရရှိခဲ့တယ်လို့ရဲတပ်ဖွဲ့နဲ့ဆေးဘက်ဆိုင်ရာဝန်ထမ်းတွေကပြောပါတယ်။ဘက်ဂရက်မြို့တော်ကအစိုးရအဆောင်အုံတွေနိုင်ငံတကာယုံတွေတည်ရှိကြတဲ့ Green Zone အတွင်းမှာအယ်ဆာဒါရဲ့နောက်လိုက်တွေဝင်ရောက်ပြီးအစိုးရနန်းတော်ကိုလည်းဝင်ရောက်စီးနင်းခဲ့ပါတယ်။အဲဒီနောက်အီရန်လိုလားတဲ့ပြိုင်ပွဲအဖွဲ့ကိုထောက်ခံကြသူတွေနဲ့အဓိကယုံတွေဖြစ်ပွားခဲ့ကြပါတယ်။အီရန်နိုင်ငံရဲ့စစ်ဘက်ဆိုင်ရာကတော့နေ့လယ်3နာရီခွဲကနေအိမ်ပြင်မထွက်ရကာဖြူအမိန့်ကိုတနိုင်ငံလုံးထုတ်ပြန်ထားပြီးစန့်ကျင်ဆန္ဒပြကြသူတွေကို Green Zone ကနေထွက်ခွာပေးဖို့တောင်းဆိုထားပါတယ်။ပြီးခဲ့တဲ့အောက်တိုဘာအထူးထွေရွေးကောက်ပွဲမှာ SR ပါတီကအမတ်အများစုအနိုင်ရရှိခဲ့ပေမဲ့အစိုးရဖွဲ့နိုင်တဲ့တဝက်ကျော်အရေအတွက်ထိတော့မရရှိခဲ့ပါဘူး။ပြိုင်ဘက်အီရန်ကြောထောက်နောက်ခံပေးထားတဲ့ရှီးယိုက်မွတ်စလင်ပါတီတွေနဲ့ညွန်ပေါင်းအစိုးရဖွဲ့စည်းဖို့ညှင်းပယ်ခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့ဇွန်လမှာပဲသူ့ပါတီကလွှတ်တော်အမတ်အားလုံးကိုပါလီမန်ကနေရုပ်သိမ်းခဲ့ပါတယ်။အဲ့ဒီနောက်မှာတော့ပါလီမန်ကိုဖျက်သိမ်းကာရွေးကောက်ပွဲအသစ်အမြန်ကျင်းပပေးဖို့တောင်းဆိုထားပါတယ်ခင်ဗျာ
။အမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်ရဲ့ဖလော်ရီဒါအပန်းဖြေအိမ်ကနေသိမ်းဆည်းရမိတဲ့စာရွက်စာတမ်းတွေထဲမှာသူ့ရဲ့ရှင်းနေတွေနဲ့တီးတန့်ဆက်သွယ်ပြောဆိုထားတာတချို့ပါဝင်တာတွေ့ရပြီး ဒါကိုအရေးကြီးကန့်သတ်ဆောင်ရွက်စာတမ်းသိမ်းဆည်းထားမှုအစိုးရကစုံစမ်းစစ်ဆေးတဲ့အထက်မှာထည့်သွင်းမှာမဟုတ်ကြောင်းတရားရေးဌာနကတင်နှင်းလာနေမှာပြောဆိုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုစုံစမ်းရေးဘူရို FBI ကတရားသူကြီးခွင့်ပြုမိန့်နဲ့ Trump ရဲ့မာအာလာဂိုအပန်းဖြစ်စခန်းကိုရှာဖွေရမှာသိမ်းဆည်းခဲ့တဲ့ပုံအလုံး20လောက်နဲ့ထည့်ပြီးသိမ်းထားတဲ့အရေးကြီးစာရွက်စာတမ်းတွေနဲ့ပတ်သက်ပြီးလာမယ့်ရက်ပိုင်းအတွင်းနောက်ထပ်သတင်းအချက်အလက်တွေကိုထုတ်ပြန်သွားမယ်လို့ Florida ပြည်နယ်တရားရုံးကိုတရားလိုဘက်ကပြောဆိုထားပါတယ်။ဩဂုတ်လ10ရက်နေ့က FBI ရဲ့ရုတ်တရက်ဝင်ရောက်ရှာဖွေမှုအတွင်းအမျိုးသားလုံခြုံရေးကန့်သတ်အဆင့်အရှိမှတ်တမ်း7စုံကိုသိမ်းဆည်းရမိခဲ့ပါတယ်။ဒီမှတ်တမ်းတွေဟာဥပဒေအရသမ္မတဟောင်းထရန့်အနေနဲ့တာဝန်ပြီးဆုံးချိန်2022ခုနှစ် January လ20ရက်နေ့မတိုင်မီမှာအမျိုးသားမှတ်တမ်းရုံးကိုပြန်လည်ပေးအပ်ရမယ့်အရေးကြီးစာရွက်စာတမ်းတွေဖြစ်ပါတယ်။ဒီဝင်ရောက်ရှာဖွေမှုကိုအမေရိကန်ရှင်းနေချုပ်မယ်ရစ်ဂါလန်ကရှာဖွေဖို့ခွင့်ပြုခဲ့တာဖြစ်ပြီးပြည်ထောင်စုတရားသူကြီးတဦးကရှာဖွေဖန်ဝရန်ထုတ်ပေးခဲ့ပါတယ်။ FBI ကိုထုတ်ပေးတဲ့ရှာဖွေဖန်ဝရန်မှာတော့သူလျော်မှုတရားရေးလုပ်ငန်းတွေကိုနှောက်ယှက်ဟန်တားမှုစတာတွေနဲ့ပတ်သက်လို့ဥပဒေချိုးဖောက်ခဲ့တာရှိမရှိအစိုးရစုံစမ်းမှုအတွေ့အထောက်အထားရှာဖွေတာဖြစ်ကြောင်းဖော်ပြထားပါတယ်။
လာကဘာကိုအာကာသယာဉ်မှုတွေပြန်လည်ဆေလွတ်နိုင်ရေးအတွက်အမေရိကန်အာကာသအေဂျင်စီ NASA ကတနင်္လာနေ့မှာလူမပါဘဲစမ်းသပ်လွတ်တင်ဖို့စီစဉ်ထားတဲ့ဒုံးမြန်အသစ်ဟာလောင်စာဆီးယိုစိတ်မှုနဲ့အင်ဂျင်ချိုယွင်းမှုကြောင့်ရွှေ့ဆိုင်းလိုက်ရပါတယ်။ဆက်ချိုယွင်းမှုပြဿနာကိုဖြေရှင်းနိုင်တယ်ဆိုရင်တော့လာမယ့်တောက်ကြနေ့မှာလွတ်တင်နိုင်မှာဖြစ်အောင်ကြိုးစားမှာဖြစ်ပါတယ်လို့ပြောဆိုပါတယ်
။ This is a brand new rocket.It's not going to fly.
မကောင်းမချင်းလွတ်တင်မှာမဟုတ်ပါဘူး။သွားလို့လည်းမဖြစ်ပါဘူး။လမ်းညွန်ချက်တွေလည်းအတိအကျရှိပါတယ်လို့ NASA အကြီးအကဲ Bill Nelson ကလွတ်တင်မဲ့အစီအစဉ်ရွှေ့ဆိုင်းရတဲ့အကြောင်းတနင်္လာနေ့မှာရှင်းပြရမှာပြောဆိုတာဖြစ်ပါတယ်။ဒုံးပြန်လွတ်တင်မှုအချိန်ရအောင်လုပ်တဲ့ engine set မှာလိုအပ်တဲ့အပူချိန်ထိန်းထားနိုင်ဖို့ engineer တွေမလုံနိုင်ပဲဖြစ်နေတာပါ။ဒုံးပြန်လွတ်တင်မဲ့ Florida ပြည်နယ်အရှိတောင်ပိုင်းကအာကာသစကန်ရှိရာအနီးတစ်ဝိုက်မှာတနင်္လာနေ့အစောပိုင်းကမိုးကြိုးမုန်တိုင်းဖြတ်တန်းတိုက်ခိုက်ခဲ့တယ်လို့လောင်စာဆီဖြစ်ရာမှာလည်းယိုစိမ့်တဲ့ပြဿနာနဲ့ကြုံတွေ့ခဲ့ရပါတယ်။ NASA ရဲ့သမိုင်းမှာအစစ်မြင့်ဆုံးဒုံးပြန်နဲ့လွတ်တင်မဲ့ Orion အာကာသယာဉ်ရဲ့အခုခီးစဉ်မှာလူလိုက်ပါမှာမဟုတ်ပါဘူး။သတင်း6ပတ်ကြာစူးစမ်းရေးခီးစဉ်မှာ Orion အာကာသယာဉ်ဟာလကိုလှည့်ပတ်ပြီးကမ္ဘာမြေကိုပြန်ဆင်းသက်လာမှာပါ။အခုစမ်းသပ်မှုအောင်မြင်တော့အာကာသယာဉ်မှုတွေလိုက်ပါတဲ့ခီးစဉ်ကိုခံမှန်းချေ2024မှာစတင်ဖို့စီစဉ်ထားပြီးလကဘာပေါ်ကိုလူဆင်းသက်ဖို့ကတော့2025နှစ်စံပိုင်းလောက်မှာဖြစ်မယ်လို့ခံမှန်းထားကြပါတယ်ခင်ဗျာ
VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ57 kHz 5809နဲ့လိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ရဲ့အင်္ဂါနေ့မနေ့ဖက်အသံလွှင့်စီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်လက်ပြီးတော့သတင်းတွေကိုတင်ပြပါအောင်မယ်ပါကစ္စတန်နိုင်ငံမှာဆယ်စုနှစ်တွေအတွင်းအဆိုးအဝါဆုံးရည်ကြီးမှုနဲ့ကြုံနေရပြီးသက်ဆိုင်ရာတာဝန်ရှိသူတွေနဲ့လူသားချင်းစာနာမှုကူညီအဖွဲ့တွေကတုံ့ပြန်ဆောင်ရွက်နေပါတယ်။ဒီရည်ကြီးမှုကြောင့်လူပေါင်း33သန်းလောက်အထိဒုက္ခရောက်နေပြီးလွန်ခဲ့တဲ့နှစ်လအတွင်းလူပေါင်း1,100ကျော်သေဆုံးခဲ့တယ်လို့ပါကစ္စတန်ရာသီဥတုပြောင်းလဲမှုဆိုင်ရာဝန်ကြီးရှယ်ရီရဟမန်ကတနင်္လာနေ့မှာပြောဆိုခဲ့ပါတယ်
။ Right now one third of Pakistan is underwater.And
လူဦးရေတန်း220ရှိတဲ့ပါကစ္စတန်နိုင်ငံရဲ့နယ်မြေ3ပုံတစ်ပုံလောက်ကရေမြုပ်နေပြီးမကြုံဘူးလောက်အောင်ကြီးမားတဲ့အကြက်တဲနဲ့ရင်ဆိုင်နေရပါတယ်။မုတ်တုံမိုးစတင်ခဲ့တဲ့ဇွန်လကတည်းကစဖြစ်နေခဲ့တာပါ။သမုဒ္ဒရာကြီးတစ်ခုလိုရေတွေအကုန်ဖုံးအုပ်နေပြီးဒီရေတွေစီးထွက်သွားနိုင်လောက်တဲ့ခြောက်သွေ့တဲ့ကုန်းမြေဆိုတာမရှိတော့ပါဘူးလို့ရာသီဥတုပြောင်းလဲမှုဆိုင်ရာဝန်ကြီးရှယ်ရီရဟမန်ကပြောဆိုခဲ့တာဖြစ်ပါတယ်။ပါကစ္စတန်မှာခရိုင်ပေါင်း160ရှိတဲ့အနေနဲ့82ခုကိုသောရာသီဥတုဘေးကြုံနေရတယ်လို့အမျိုးသားသဘာဝဘေးအန္တရာယ်စီမံခန့်ခွဲရေးဌာန NDMA ကကြေညာထားပြီးပူးပေါင်းဆောင်ရွက်မှုတွေနဲ့လူသားချင်းစာနာမှုအကူအညီပေးရတွေလှုပ်ဆောင်နေပါတယ်။ရေကြီးမှုကြောင့်အိမ်ပေါင်းတသန်းတရာပေါင်း162ဆင်းကားလမ်းမိုင်ပေါင်း2,100ကျော်ပျက်စီးပြီးလေယာဉ်တွေပျက်စီးခဲ့တယ်လို့ကျွမ်းနာတရိတ်ဆန်အကောင်ရေ8,000ကျော်လောက်သေဆုံးခဲ့တယ်လို့သဘာဝဘေးအန္တရာယ်စီမံခန့်ခွဲရေးအဖွဲ့ NDMA ကထုတ်ပြန်ထားပါတယ်။
ရည်ကြီးမှုတန်းကြောင့်စီးပွားရေးပြဿနာတွေပိုဆိုးလာတဲ့ပါကစ္စတန်နိုင်ငံအတွက်လိုအပ်နေတဲ့ကူညီရေးတွေလှုပ်ဆောင်နိုင်ဖို့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ကနေချင်းငွေဒေါ်လာသန်းပေါင်း1,200ခွင့်ပြုလိုက်ပါတယ်။ပ ပါကစ္စတန်နိုင်ငံရဲ့စစ်ပွဲရေးဟာယူကရိန်းရုရှားစစ်ပွဲရဲ့ရိုက်ခတ်မှုပြပအခြေအနေတွေနဲ့ပြည်တွင်းစိန်ခေါ်မှုတွေကြောင့်ဆိုးဆိုးဝါးဝါးထိခိုက်ခံခဲ့ရတယ်လို့ IMF ရဲ့ဒုတိယ Managing Director Antoine Sayyid ကပြောလိုက်ပါတယ်။ပါကစ္စတန်အစိုးရမူဝါဒတွေဟာဖွံ့ဖြိုးတိုးတက်မှုမညီမညှမှုကိုဖြစ်စေတယ်လို့လည်းသူကဝေဖန်လိုက်ပါတယ်။ဒီအတွက်ပါကစ္စတန်အနေနဲ့အားလုံးပါဝင်ပြီးရေရှည်တည်တံ့တဲ့တိုးတက်မှုတွေစီးပွားရေးတည်ငြိမ်မှုတွေပြန်လည်ရရှိဖို့အတွက်မူဝါဒတွေကိုမှန်ကန်အောင်ပြုပြင်တာတွေအကောင့်ထည့်ဖော်ရမယ်လို့ထောက်ပြလိုက်ပါတယ်ခင်ဗျာ
Greenland ဒေသမှာတန်ချိန် trillion 120လောက်ရှိတဲ့ရေခဲတောင်တွေအရေးပေါ်ကြမဲ့အန္တရာယ်ရှိနေကြောင်းလေ့လာချက်အသစ်တစ်ခုကတွေ့ရှိခဲ့ပါတယ်ဒီရေခဲတွေအရေးပေါ်ကြခဲ့ရင်ကမ္ဘာပင်လယ်ပြင်ရေမျက်နှာပြင်ဟာ10လက်မလောက်အထိမြင့်တက်လာနိုင်တယ်လို့တနင်္လာနေ့တုန်းကဒိမတ်နဲ့ Greenland နှစ်နိုင်ငံကပညာရှင်တွေပူးတွဲထုတ်ပြန်တဲ့လေ့လာမှုအသက်မှာဖော်ပြထားပါတယ်။ဆယ်စုနှစ်နဲ့ချီတဲ့ကမ္ဘာကြီးပူနွေးလာမှုကြောင့်စီးနှင်းတွေလျော့ပါလာရာကနေ Greenland ဒေသမှာရေခဲပြင်ရဲ့33ရာခိုင်နှုန်းလောက်ဟာအကြီးပြောပျောက်ကွယ်မဲ့အခြေအနေနဲ့ရင်ဆိုင်နေရပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ Zombie လို့တင်စားခေါ်တဲ့ရေခဲတောင်တွေဟာရေခဲပြင်အမာနဲ့ထိတ်ဆက်နေပေမဲ့လည်းပင်မရေခဲတောင်တွေထံကနေအိတ်ခဲတဲ့ဓာတ်မရနိုင်တော့တာကြောင့်အကြီးပြောကြမဲ့အခြေအနေနဲ့ရှောင်လွှဲလို့မရနိုင်တာဖြစ်နေပါတယ်။ကုလသမဂ္ဂရာသီဥတုဆိုင်ရာနိုင်ငံတကာပညာရှင်အဖွဲ့ရဲ့ပြီးခဲ့တဲ့နှစ်ထဲကခန့်မှန်းချက်မှာတော့ Greenland ဒေသကရေခဲတဲ့အကြီးပြောကြရာကကမ္ဘာပင်လယ်ပြင်ရေမျက်နှာပြင်ဟာနှစ်လက်မကနေ၅လက်မလောက်အထိတက်လာနိုင်တယ်လို့ဖော်ပြခဲ့ပူပါတယ်။
နွေရာသီတစ်လျှောက်လုံးအပူချိန်ပြင်းထန်ပြီးမိုးကောင်နေတဲ့အတွက်ကြောင့်ပျက်စီးဆုံးရှုံးမှုတွေဖြစ်နေတဲ့တရုတ်နိုင်ငံအနောက်တောင်ပိုင်းမှာအခုတခါကြပြန်တော့မိုးသည်ထန်ထန်ရွာသွန်းနေလို့ရေကြီးမဲ့အန္တရာယ်ရှိလာပြန်ပါတယ်။အဲ့ဒီအတွက်ကြောင့်လူပေါင်းတသိန်းကျော်လုံခြုံစိတ်ချရတဲ့နေရာတွေကိုပြောင်းရွှေ့ပေးနေရပါတယ်။စီချွမ်းပြည်နယ်အတွင်းကဒေသတချို့နဲ့ခြုံကင်းမြို့ကြီးမှာအ ਨੇ ဆုံးဒီအင်္ဂါနေ့အထိမိုးရွာနိုင်တယ်လို့ခန့်မှန်းထားပါတယ်။တောင်နှံတောင်ကုန်းတွေပေါ်တိဆောက်ထားတဲ့ခြုံကင်းမြို့နဲ့နယ်ဒေသတွေမှာရေကြီးရေရှမ်းဖြစ်နိုင်တဲ့သတိပေးချက်တွေထုတ်ပြန်ထားပါတယ်။အဲဒီလိုမိုးအကြီးအကျယ်ရွာသွန်းလာတဲ့အတွက်ကြောင့်ရေအားလျက်စစ်တပ်အားတွေအပြည့်ပြန်လည်ရရှိလာနိုင်ပြီးရပ်ဆိုင်ထားတဲ့စက်ရုံတွေပြန်လည်လည်ပတ်နိုင်တော့မှာဖြစ်တယ်လို့မိုးကောင်တွေအတွက်ညှိုးနွမ်းနေတဲ့စိုက်ပျိုးသီးနှံတွေလည်းပြန်လည်ထူထောင်လာမှာဖြစ်ပါတယ်ခင်ဗျာ။ဒီကနေ့မနေ့ထိတ်တန့်ရောက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်မိုးကျော်နဲ့ကျွန်တော်ပြောပြပေးတာပါ VO American တန်ရက်အင်္ဂါနေ့မနေ့ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးတော့သတင်းပေးပို့ချက်နဲ့နိုင်ငံတကာသတင်းဆောင်ပါတွေကိုတင်ဆက်ပေးပါမယ်ပထမအဦးဆုံးအနေနဲ့ Indo Pacific ဒေသအတွင်းမှာတရုတ်စစ်တပ်ရဲ့ခိုင်မာအားကောင်းမှုကို American စစ်တပ်ကအလေးထားစောင့်ကြည့်နေတာနဲ့အတူပဲအမေရိကန်ရေတပ်ကသူ့တပ်ဖွဲ့ဝင်တွေတိုးချဲ့ချထားရေးအတွက်မောင်းတူမဲ့တင်မောတွေကိုအားထားဆောင်ရွက်နေပါတယ်စစ်တပ်ရဲ့တီထွင်စမ်းသပ်မှုတွေအကြောင်းကို VOA သတင်းတောက် Jessica Stone ရဲ့ဆောင်းပါးကိုမတ်သိန်ကြီးပြောပြပေးပါမယ
်အမေရိကန်ရေတပ်မှာအစ်ထက်တိုးလာတဲ့အထဲမောင်းတူမဲ့တင်မောလေစင်လဲပါဝင်ပါတယ် Sea Hunter, Sea Hawk, Nomad နဲ့ Ranger တို့ဖြစ်ပါတယ်ဒီနွေရာသီမှာမောင်းတူမဲ့တင်မောတွေကိုပထမဆုံးအချိန်ဓာတ်ပုံရိုက်ကူးခွင့်ကို VOA ကရရှိခဲ့ပါတယ်
။ There is no water.
ဒီမရှိသလိုအိမ်သာလည်းမရှိပါဘူး။စကန်ဝင်ထွက်ကိုပဲအန္တရာယ်မရှိအောင်လူကမောင်းပါတယ်
။ VOA ရဲ့မေးမြန်းမှုတွေကိုအတန်နဲ့ဖြေကြားခဲ့တဲ့ရေတပ်တပ်မှူး Jeremiah Daly ကအခုမောင်းတူမဲ့ drone တင်ပေါ်ဒါမှမဟုတ်လဲအဝေးဒိန်းတင်ပေါ်တွေကိုပထမဆုံးတီထွင်တဲ့တပ်ဖွဲ့ကိုဦးဆောင်သူဖြစ်ပါတယ်။လက်ရှိမှာတော့လူလိုက်ပါခြင်းမရှိတဲ့ရေရင်တွေကိုစမ်းသပ်နေစေဖြစ်ကြောင်းတနည်းမှာတော့ဒီရေရင်တွေဟာပစိဖိတ်သမုတ်တရားတွင်ရေတက်ကင်းလက်မှုတွေမှာပိုပြီးထိရောက်စေနိုင်တယ်လို့သူကပြောပါတယ်
The Pacific is a large
body ဒီစမုတ်တရားကအကျယ်ကြီးပါပတ်ဝန်းကျင်အခြေအနေကိုသိနိုင်မဲ့မောင်းသူမဲ့စနစ်နဲ့မောင်းသူပါတဲ့စနစ်တို့မှန်မှန်ကန်ကန်ပေါင်းစပ်ထားမှသာအမေရိကန်သမ္မတကကျွန်တော်တို့မဟာမိတ်တွေနဲ့ပါအတူလက်တွဲပြီးပြည်မှတ်တွေကိုတိုးချက်ရှာဖွေနိုင်မှာဖြစ်တယ်လို့စစ်တမှုစွမ်းရည်တွေလည်းတိုးလာမှာဖြစ်ပါတယ
်ဂျပန်စင်ကာပူတောင်ကိုရီးယားနဲ့တရုတ်တို့မှလည်းမောင်းတူမဲ့တင်မောတွေကိုစမ်းသပ်တဲ့အစီအစဉ်တွေရှိပါတယ် တရုတ်စစ်တပ်ရဲ့ဩဇာချက်ထွင်မှုနဲ့ရင်ဆိုင်နေရတဲ့အင်ဒိုပစိဖိတ်ဒေသတွင်လွတ်လပ်ပွင့်လင်းမှုကိုထိန်းထားရေးအတွက်မောင်းသူမဲ့တင်မော်တွေကအရေးကြီးကြောင်းအမေရိကန်ပင်တဂွန်စစ်ဌာနချုပ်ရဲ့အာရှမဟာဗျူဟာဆိုင်ရာအရာရှိဟောင်းရန်ဒီရှိုင်ဗာကပြောပါတယ်
The spaces that are contested are
ရင်းပွားနေတဲ့နယ်ပယ်တွေတည်ကြပေါက်တိုးလာနေပါတယ်ရေအောက်ပဲဖြစ်ဖြစ်ရေပေါ်မှာပဲဖြစ်ဖြစ်သွားနိုင်တဲ့အလိုအလျောက်မောင်းသူမဲ့ရင်းတွေဟာပိုပြီးကုန်ကြစရိတ်သက်သာပါတယ်တင်မောသားတွေအသက်အန္တရာယ်မထိခိုက်နိုင်တာကြောင့်တိုးချက်အသုံးပြုလို့လည်းရပါတယ
်ဒါပေမဲ့လည်းဒီတင်မောတွေအတွက်သေယူပို့ဆောင်ရေးလိုအပ်ချက်ကိုရေတပ်အနေနဲ့နားလည်သိရှိထားသလားဆိုတာကိုတော့အမေရိကန်အစိုးရရဲ့ဇူလိုင်လအတွင်းထုတ်တဲ့အစီရင်ခံစာတစ်ခုမှာမေးခွန်းထုတ်ထားပါတယ် Stimson Center ကကာကွယ်ရေးမှာပြောဆိုင်ရာပညာရှင် James Stevens တို့လိုပုဂ္ဂိုလ်တွေကတော့ဒီလိုတင်မောတွေဟာစီးရေးပြစ်မှတ်ဖြစ်လာနိုင်တဲ့အပေါ်စိုးရိမ်ချပါတယ
် China for one might
ဥပမာအနေနဲ့မောင်းသူမဲ့ရင်တွေဟာတင်းမာမှုတိတ်မဖြစ်နိုင်တဲ့ပြစ်မှတ်တွေအဖြစ်သဘောထားပြီးတင်းမောဖြက်မစ်ဆိုင်းဒုံးနဲ့တရုတ်ကစမ်းသပ်ပစ်ခတ်တာမျိုးဖြစ်နိုင်ပါတယ
်ဒီလိုဆိုရင်ဆရာတွေရှိပေမဲ့လဲထိုင်ဝမ်ကိုတရုတ်ကပိတ်ဆို့မှုကိုတုံ့ပြန်ရမှာတော့မောင်းသူမဲ့တင်းမောတွေကအရေးပါနိုင်တယ်လို့ Stevens ကပြောပါတယ
် They might be able to help
American တပ်ဖွဲ့တွေကိုထိခိုက်စေနိုင်တဲ့နည်းလမ်းမျိုးမသုံးဘဲဒီတင်းမောတွေနဲ့ထိုင်ဝမ်ကိုထောက်ဖို့လုပ်နိုင်ပါတယ်
မကြာခင်ကထုတ်တဲ့တရုတ်အစိုးရအစီရင်ခံစာမှာတော့သိမ်းယူရေးအတွက်ထိုင်ဝမ်ကိုတပ်ဖွဲ့တွေဆစ်လွတ်မှာမဟုတ်ဘူးဆိုတဲ့ဂရိကဝတ်မပါရှိတော့ပါဘူး။ဒါပေမဲ့လည်းကမ္ဘာမှာအရေးကြီးဆုံးပင်လယ်ပြင်တွေမှာငြိမ်းချမ်းရေးထိန်းထားနိုင်ရေးနည်းလမ်းသစ်တွေမှာအမေရိကန်ဘက်ကရင်းနှီးမြှုပ်နှံရမယ်လို့ရှိုက်ဖာကအခိုက်အမာပြောပါတယ
်။
နိုင်ငံရေးကြီးမန်းချက်တွေကိုအင်အားသုံးပြိုင်ဆိုင်အနိုင်မယူအောင်လုပ်နိုင်မယ့်နည်းလမ်းတွေကိုလည်းဒီအချိန်မှာစဉ်းစားဖို့လိုအပ်ပါတယ်။ဆိုလိုတာကတော့လက်တလောမှာစွမ်းရည်တိုးမြင့်ဖို့ဖြစ်ပါတယ်။ရှော့ချဖို့မဟုတ်ပါဘူး
။အမေရိကန်ရေးတပ်တပ်မှုဒေးလီကတော့အဝေးတွင်မောက်သူမဲ့တင်မောတွေကိုလာမယ့်နှစ်အနည်းငယ်အတွင်းအမေရိကန်စစ်တပ်မှအပြည့်အဝထည့်သွင်းအသုံးပြုနိုင်မယ်လို့ပြောပါတယ်ရှင်
။အမေရိကန်ရေးတပ်ကပစိဖိတ်သမုဒ္ဒရာထဲမှာမောင်းသူမဲ့စစ်သင်္ဘောတွေအသုံးပြုလာတဲ့အကြောင်းကိုကြည့်ရှုနားဆင်ကြရတာပါဆက်လက်ပြီးတော့ဗြိတိန်နိုင်ငံစာရိုက်တွေကနေအများပြည်သူငွေသားထုတ်ယူတဲ့နှုန်းဟာဇူလိုင်လအတွင်း800ခန့်လုံးအထိတိုးတက်သွားပြီးပေါင်800တသန်းအထိရှိတယ်လို့ဆိုပါတယ်နေထိုင်မှုဈေးတွေကြီးမြင့်လာတဲ့အတွက်ရာသုံးငွေဘတ်ဂျက်ကန့်ကြီးအောင်လူတွေကငွေသားနဲ့သုံးစွဲရတာကိုပိုပြီးအားကိုအားထားပြုလာတဲ့သဘောလို့ဆိုပါတယ်ဒီအကြောင်း AP သတင်းဆောင်ပါကိုကိုဇော်ဝင်းလိုင်ပြောပြပေးမှာပ
ါရင်းနှုံးကကိုယ့်ရက်ွက်ထဲကအသားဆန်နေမှာငွေသားနဲ့ပဲဝယ်လို့ရခဲ့တာပါဒါပေမဲ့တိုးတက်ပြောင်းလဲလာတဲ့နည်းပညာနဲ့အတူကတ်ယောဂါစတင်ဖြစ်ပြီးတဲ့နောက်ပိုင်းဈေးဝယ်သူတွေကစက်ကူငွေသားနဲ့အကျွေးဈေးတွေအစားထိတွေ့မှုလုပ်ဆရာမလိုတဲ့ digital နည်းနဲ့ပေးလာတာကိုဆန့်ရှင်တွေဘက်ကလည်းပြောင်းလဲလက်ခံလာနေရပါတယ်ဒါပေမဲ့အခုနောက်ပိုင်းလူတွေကငွေသားနဲ့ပြန်ပြောင်းတုံးလာနေကြတယ်လို့အသားဆိုင်ပန်ရှင်သောမတ်စ်မက်ဂလင်းကပြောပါတယ
် Find it so we but 50-50 just now
အခုတော့90ရာခိုင်နှုန်းစီလောက်တုံးကြပါတယ်မနစ်ကကိုဗစ်တွေအကြီးအကျယ်ဖြစ်နေတုန်းကတော့ကပ်ပြားတုံးတဲ့သူများပါတယ်ဒါပေမဲ့လွန်ခဲ့တဲ့6လ8လလောက်မှာတော့ငွေသားကိုပိုတုံးလာကြပါတယ
်စာရက်ကကောက်ယူခဲ့တဲ့စစ်တမ်းအရာ UK မှာကုန်စည်နှုန်းတွေတက်လာနေတဲ့အတွက်လူတွေကငွေသားကိုပိုတုံးလာတာတွေ့ရတယ်လို့ဆိုပါတယ်ဇူလိုင်လအတွင်းစာရိုက်ကနေပေါင်စတာလင်း800တန်ထုတ်ယူခဲ့တာကြောင့်ဇွန်လမှာထုတ်ယူခဲ့တဲ့ပေါင်944တန်နဲ့ရှင်းလိုက်ရင်800ခန့်လုံးတက်သွားတယ်လို့စာရိုက်ရဲ့ဘဏ်လုပ်ငန်းဆိုင်ရာမန်နေဂျာမာတင်ကီယက်စလီကပြောပါတယ
် It shows an increasing reliance on
ဒေတာတွေကသုံးစွဲမှုတွေမှာဘတ်ဂျက်နဲ့ကန့်ညီဖို့လူတွေကငွေသားကိုပို့ပြီးအားထားလာကြရတဲ့ဆိုတော့ကိုဒါကပြနေပါတယ
်အော်ကူလာဇန်ပိုင်းတို့ကတော့အင်္ဂလန်ဘဏ်က28နှစ်အတွင်းအတိုးနှုန်းအများဆုံးတိုးမြင့်တက်မှတ်ခဲ့ပါတယ်ယူကရိန်းစစ်ပွဲကြောင့်ငွေကြေးဖောင်းပွားမှုပိုကြီးထွားနိုင်ပြီး UK ရဲ့စီးပွားရေးကျဆင်းမှုဟာလည်းပိုကျနိုင်တယ်လို့ခန့်မှန်းထားပါတယ်။အခုနှစ်ဇွန်လအထိကုန်စည်နှုန်းတွေ 6.4 ခန်းနှုန်းတက်ခဲ့တာမှာမေလမှာရှိခဲ့တဲ့ 6.1 ခန်းနှုန်းနဲ့အနည်းငယ်ထပ်တက်သွားတယ်လို့အမျိုးသားစည်းရုံးအင်ဌာနကထုတ်ပြန်တဲ့စည်းရုံးစာတွေမှာဖော်ပြပါတယ်။ North Lanarkshire ရပ်ကွက်မှာဈေးလာဝယ်သူတွေကတော့ငွေသားနဲ့ဝယ်ရတာကိုပိုနစ်သက်တယ်လို့ပြောကြပါတယ
် I feel like if I use a card I'm using more than my
ကပ္ပရနဲ့ဆိုရင်ပိုဝယ်ပြည့်လွန်လို့ငွေသားပဲသုံးတော့တယ
် I only use my bank card for cash line
ငွေသားနဲ့ပဲဝယ်ရတဲ့နေရာမှာကျွန်တော်ဘဏ်ကတ်ကိုသုံးပါတယ
်ဗြိတိန်မှာဘဏ်ကွဲတွေတဖြည်းဖြည်းနည်းလာနေပေမဲ့ ATM ငွေထုတ်ဆက်တွေတော့ရှိနေသေးပါကုန်ကျစရိတ်တွေများလာတာနဲ့အမျှ UK မှာငွေသားကိုပိုသုံးသူတွေများလာနိုင်မှာသလားဆိုတာနဲ့ပတ်သက်လို့ Cash Action Group အခြေခံ Natalie Sini ကအခုလိုပြောပါတယ
် If you've got the money in front of you and you can see it
ကိုယ့်လက်ထဲမှာငွေသားရှိနေပြီးမြင်နေရတော့ပိုးပြီးထိမ့်သိမ့်ရလွယ်ကူတာပေါ့ကျမတို့တွေကကပ်ပြားကိုပဲတုံးနေခဲ့ကြပြီးဘလောက်ကုန်ကြရဲဆိုတာကိုသတိမထားမိကြဘူးလေ
2015ခုနှစ်ကစလို့ဗြိတိန်မှာရှိတဲ့ဘန်ယုံခွဲပေါင်းတဝက်လောက်ပြည့်ပြည့်ခဲ့ပြီးဖြစ်တယ်လို့စားသုံးသူတွေအရေးသူတေသနာပြုနေတဲ့ Which အဖွဲ့ရဲ့အစိုးရခန်းစားကဆိုပါတယ်ဇူလိုင်လအတွင်း UK ကစားတိုက်ပေါင်း 11,500 မှာငွေထုတ်ငွေသွင်းစုစုပေါင်းပေါင်းစတာလင်3.3ဘီလီယံပြည့်လုပ်ခဲ့တယ်လို့ဆိုပါတယ်ဒါဟာတလအတွင်းပထမဆုံးအကြိမ်3.3ဘီလီယံကိုကျော်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ
ဒီတိန်နိုင်ငံမှာဒီဂျစ်တယ်နည်းနဲ့ငွေသုံးစွဲလာရတာကနေငွေသားကိုလက်နက်ကင်ပြီးသုံးတဲ့အကြောင်းကိုဇော်ဝင်းလိုင်ပြောပြပေးတာပါအခုဆက်လက်ပြီးတော့တနတ်ကိုလူမမြင်အောင်ကင်ဆောင်ဖို့လိုင်စင်လိုအပ်ကြောင်းပြဋ္ဌာန်းတဲ့ညူယောက်ပြည်နယ်ဥပဒေကိုတရားလွှတ်တော်ချုပ်ကဖွဲ့စည်းပုံနဲ့မညီညွတ်ဘူးလို့ဆုံးဖြတ်လိုက်ပါတယ်ဆုံးဖြတ်ပြီးတလကျော်ကြာလာပြီမဲ့လေဒီအကြောင်းအရာကအငင်းပွားပွဲဆက်ဖြစ်နေတော့မှာအီဂျစ်မနီမက်စ်လော့ရဲ့သတင်းဆောင်ပါကိုဦးတင်မောင်တန်းကပြောပြပေးပါမယ
်ပြစ်မရတဲ့ခလုတ်ကိုအခုချထားလိုက်ပြီးအနီးစပ်ကပြစ်နိုင်တဲ့သဘောပါခလုတ်ချထားပေမဲ့လည်းစိတ်တော်မချရပါဘူးခလုတ်အပေါ်အားမထားပါနဲ့ခလုတ်တိုင်းလွဲချော်နေတာဖြစ်နိုင်ပါတယ
်ညူဂျာစီတင်နတ်ပြစ်တင်ကြောင်းရဲ့ညွှန်ကြားရေးမှူးလာဒီယက်ဒီကယ်ဆန်ဟာတင်နတ်လုပ်ငန်းလုပ်ခဲ့တာ28နှစ်ရှိပါပြီအမေရိကန်နိုင်ငံညူဂျာစီပြည်နယ်မှာတင်နတ်ကိုင်းနိုင်မှုဒါမှမဟုတ်လိုင်စင်ရရှိဖို့လူတွေကိုသူကလေ့ကျင့်ပေးပါတယ်
And we have basic, intermediate, and advanced training that we do.
ကျွန်တော်တို့မှာတနက်အမျိုးမျိုးနဲ့အခြေခံကျွမ်းကျင်အလတ်နဲ့အကျွမ်းကျင်ဆုံးသင်တန်းဆိုပြီးရှိပါတယ်။အပြစ်ပြိုင်ကြပါတယ်။ပြိုင်ပွဲဝင်အသင်းလည်းရှိပါတယ
်။အတက်နဲ့မှနားရည်အနှဲငယ်သင်ပြီးလက်တွေ့အပြစ်ကျင့်ရပါတယ်။လာသင်တဲ့လူတွေပိုများလာပြီးသင်တဲ့ဓမ္မဘုရိုင်ဖယ်ဝေချင်သူပိုများလာပါတယ်လို့သူကဆိုပါတယ်။လူတွေကိုပြစ်ခတ်လာတဲ့တရင်တွေကြောင့်ကိုယ့်ကိုယ်ကိုကာကွယ်ရမယ်လို့လူတွေထင်လာတဲ့အကြောင်းသူကပြောပါတယ်။
Everyone should have the
လူတိုင်းကိုယ့်ဘာသာကိုကာကွယ်ဖို့စွမ်းရည်ရှိသင့်ပါတယ်ကိုယ့်လုံခြုံရေးအတွက်တခြားသူတွေကိုအားမထားသင့်ဘူးဗျ
တင်းနဲ့တလက်ပိုက်ပြီးအသုံးပြုပုံသိတာဟာရဲမရှိနိုင်တဲ့အခါကိုယ့်ကိုယ်ကိုကာကွယ်ဖို့အခွင့်အလမ်းလို့အမေရိကန်တွေကယုံကြည်ကြတာပါတင်းနဲ့ဝယ်သူရဲ့နောက်ကျောင်းစစ်ဆေးရေးကိုတက်ကဆန်ကထောက်ခံပေးမဲ့တင်းနဲ့ကိုစိတ်ချလက်ချကိုက်တွေတက်တာနဲ့ပိုင်ရှင်ကိုယ်တိုင်ကတာဝန်ယူတာဟာအရေးကြီးဆုံးလို့သူကပြောပါတယ်တင်တဲ့ Shakil Perry ကအခုလိုဆိုပါတယ
် You don't want to be out there and you don't
ဘလို့တုံ့ပြန်ရမှာမသိပဲတက်ခက်ခံရတဲ့နေရာမှာခမားရှိချင်မှာမဟုတ်ပါဘူးဥပဒေတွေရောစိတ်ဝင်စားစရာအကြောင်းတွေပါဒီတင်တဲ့မှာအများကြီးသိရတယ်ဗျ
တခြားတင်တဲ့ Carlos Soto ကလည်းအခုလိုပြောပါတယ
် This is basic discipline
တင်တဲ့ကအခြေခံစည်းကမ်းရှိဖို့လေးစားဖို့ဥပဒေမချိုးဖောက်ဖို့ပါပဲလွန်ခဲ့တဲ့နှစ်များစွာကစစ်တပ်အတွေ့အကြုံကျွန်တော်မှာရှိပါတယ်စီမင်းပြဋ္ဌာန်းချက်တွေကျွန်တော်သိပါတယ
်လူမြင်မခံမဲ့တင်းနဲ့ကင်ထားတာကိုကန့်သက်တဲ့နယူးယောက်ပြည်နယ်ဥပဒေဟာဖွဲ့စည်းပုံနဲ့မညီညွတ်ဘူးလို့တရားလွှတ်တော်ချုပ်ကဂျွန်လမှာဆုံးဖြတ်ခဲ့တဲ့အခါဒါကိုကန့်ွက်ကြတာပေါ့ထိချုပ်တိုင်းမဲ့နီလာအစ်စ်ပေးရှာမယ်လို့အာရဘိုင်းတွေကဆိုပါတယ်နယူးယောက်မြို့ကောင်စီပြောခွင့်ရ Adriani Adams ကအခုလိုပြောပါတယ်
In light of today's ruling by the United States Supreme Court in this case
American တရားလွှတ်တော်ရဲ့ဆုံးဖြတ်ချက်အရလူမြင်ကွင်းမှာတရားဝင်ကင်ဝင်းပြုလိုက်တဲ့အတွက်လမ်းတွေပေါ်မှာတနက်တွေပြည်လာနေမှာကိုဒီတိုင်းကျမတို့တော့ထိုင်မကြည့်နေနိုင်ပါဘူ
းအစိုးရအဆောက်အဦတွေကြောင်းတွေကိုယ်ွယ်ရအဆောက်အုံတွေလိုနေရာတွေကိုတင်းနဲ့ကင်းစုံတွေဖြစ်သတ်မှတ်ဖို့ညော့ပြင်းတဲ့လွှတ်တော်အမတ်တွေကအဲ့ဒီကလေးကပုံဖော်နေကြကြတာပါအဲ့ဒီလိုမဟုတ်ဖဲမတူကွဲပြားစွာကင်တွေတင့်တယ်လို့တင်းနဲ့ကင်ဆောင်ခွင့်စောသူတွေကပြောကြပါတယ်တကယ်ဆန်ကအခုလိုထင်ပါတယ
် We should have armed security guards in schools.
ကျောင်းတွေကလွယ်လွယ်ပြည့်မှတ်ဖြစ်နိုင်တာမို့ကာကွယ်နိုင်အောင်ကျောင်းလုံခြုံရေးတွေကိုလက်နက်တပ်ဆင်တင်ပါတယ်။တယောက်ယောက်ကသူတို့လုံခြုံရေးအတွက်စိုးရိမ်တာကြောင့်ကျွန်တော်ရဲ့အခွင့်အရေးကိုတော့မကန့်သတ်တင်ပါဘူး။ကျွန်တော်ကဥပဒေကိုလေးစားတဲ့သူပါ
။တင်းနဲ့ကင်ခွင့်ကိုအခွင့်အရေးဖြစ်ဖွဲ့စည်းပုံအခြေခံဥပဒေထဲမှာရေးထားတဲ့အတိုင်းဒီမှာတော့တင်းနဲ့ထိန်းချုပ်ရေးဟာအပြင်းထန်ဆုံးရေးခုန်ပြအကြောင်းတွေတဲကတစ်ခုဖြစ်နေအောင်ပါပါခင်ဗျာ။
အမေရိကန်ပြည်ထောင်စုမှာအငင်းပွားပွဲဖြစ်နေတဲ့တနက်ကင်ဆောင်ခွင့်ဥပဒေအကြောင်းဦးတင်မောင်တန်ပြောပြတာကိုနားဆင်ကြည့်ရှုကြရတာပါ VOA အမေရိကန်တန်ရဲ့ဩဂုတ်လ30ရက်အင်ကာနီမနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်အဲနိုင်ငံတကာသတင်းတွေကနေမြန်မာသတင်းပေးပို့ချက်တပုတ်ကိုလည်းထုတ်လွှင့်ပေးကြပါတယ်ကြက်ငွေနဲ့နိုင်ငံခြားငွေလဲလှယ်နှုန်းရည်ညွန်းတန်ဖိုးကိုမြန်မာစစ်ကောင်စီကထိန်းချုပ်ထားပြီးမဲ့ပြင်ပဈေးကွက်မှာတော့မြန်မာကျပ်ငွေဟာဆက်လက်ပြီးတဟုန်တို့ကျဆင်းနေပါတယ် အမေရိကန်ဒေါ်လာနီးသူမြန်မာလုပ်ငန်းရှင်တွေအများဆုံးကင်တွယ်သုံးစွဲနေတဲ့ထိုင်းဘတ်ငွေကလည်းမြန်မာငွေနဲ့လဲလှယ်တဲ့နေရာမှာဈေးကောင်းလာပါတယ်ပြင်ပဈေးကွက်မှာထိုင်းဘတ်ငွေတစ်ဘက်ကိုကျပ်တရာအထိဖြစ်လာပါတယ်ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုကိုငိမ့်ချန်းပြောပြပေးမှာပ
ါကျပ်ငွေတန်ဖိုးမတိမငိမ့်ဖြစ်နေချိန်မှာပဲအမေရိကန်ဒေါ်လာနဲ့ကျပ်ငွေလဲနှုန်းရည်ညွှန်းတန်ဖိုးကိုဘဟုပံကပြန်ပြင်ပေးတော့မယ်ဆိုတဲ့သတင်းတွေဒေါ်လာကို2500အထိတက်မှတ်မယ်ဆိုတဲ့သတင်းတွေလူမှုကွန်ရက်ပေါ်မှာဒီရက်ပိုင်းပြန့်နှံ့ခဲ့ပါတယ်စစ်ကောင်စီရဲ့ဝင်ကြီးတဦးဖြစ်တဲ့ဦးအောင်နိုင်ဦးကတော့ဒါရီကကောလာဟာလာတွေဖြစ်တယ်လို့သူ့ရဲ့ Facebook ကနေတုံ့ပြန်ထားပါတယ်ဘိုဘန်နဲ့သွင်းကုန်လုပ်ငန်းရှင်တို့ဩဂုတ်လ28ရက်စနေနေ့ကအစည်းအဝေးကျင်းပပြီးရွှေဈေးကိုလည်းတစ်ကြက်သား25သိန်းနဲ့ဈေးဖွင့်ဖို့ဆုံးဖြတ်ခဲ့ကြတယ်ဆိုပြီးအွန်လိုင်းမှာသတင်းတွေထွက်ပေါ်ခဲ့ပါတယ်ပို့ကုန်ကရတဲ့ဒေါ်လာငွေကိုလည်းဘဟုပံက65ရာခိုင်နှုန်းပြန်ရောင်းဖို့မလိုပဲတဝက်ပေးသုံးမယ်ဆိုပြီးသတင်းတွေထွက်ပေါ်ခဲ့ပါတယ်။ဘဟုပံကတော့ဒေါ်လာရည်ညွှန်းတန်ဖိုးကိုဒီကနေ့အထိကျပ်2100မှာဆက်ပြီးသတ်မှတ်ထားသလိုအဲ့ဒီနှုန်းရဲ့အထက်အောက်3.3ရာခိုင်နှုန်းအတွင်းမှာပဲရောင်းဝယ်ခွင့်ပြုထားပါတယ်။ရွှေလုပ်ငန်းရှင်အသင်းကလည်းရွှေတစ်ကြက်သားကိုကျပ်သိန်း20စွန်းစွန်းနဲ့ဈေးဆက်ဖွင့်ထားပါတယ်။သွင်းကုန်လုပ်ငန်းရှင်တို့ကတော့ပြင်ပမှာကောလာဟာလာတွေတိတ်များနေတယ်ဆိုရင်တော့ဘ ഹു ဘန်ကငွေလဲနှုန်းကိုပြင်ဖို့ကြိုးပမ်းမှာမဟုတ်သေးကြောင်း VOE ကိုပြောပါတယ
်။ဒါကြပါဗျာတို့ကဒီဒေါ်လာမွေကိုအရင်ကွန်ထရိုးလုပ်လိုက်တဲ့အပိုင်းမှာဒီဈေးကွက်တမန်ရရက်ကွက်တက်နေတာတော့။နောက်ပိုင်းလည်းဟိုဆက်ပြီးတော့တက်ဖို့ပဲရှိတာတက်ဖို့လာလာတော့မမြင်ဘူးပါနော်။အဲ့ဒါလောကျာကိုယ့်ဘက်ကအဲ့သတင်းအတွက်လည်းတော့ကောလာဟာလာကိုငြိမ်ငြိမ်ဝမ်းနိုင်။အဲတိကျပြောချင်တာနောက်တို့ဒီ55ရာခိုင်နှုန်းကလည်းတကယ်တကယ်တော့ဘာမှအဲ့မှာအဖက်တစ်မဖြစ်ဘူးတုံးလို့လည်းမရဘူးပြောလို့အောက်ဆောင်တော့ခွင့်ကကလာတဲ့သေးတာတော့
အလားတူပဲထိုင်းဘတ်ငွေလဲနှုန်းကတောက်လျှောက်တက်လာပြီးသွင်းကုန်တွေလည်းဈေးတက်လာပါတယ်ထိုင်းဘတ်ငွေဟာအင်းချမ်းမြေရင်းနှီးမြုပ်နှံမှုစီးပွားရေးနိုးထလာမှုနဲ့ထိုင်းနိုင်ငံသားတွေငွေကြေးပုံမှုစုဆောင်းလာမှုတို့ကြောင့်ဒေတာရင်းနိုင်ငံတွေရဲ့ငွေကြေးတွေထက်ပိုပြီးခိုင်မာလာတယ်လို့စီးပွားရေးသတင်းတွေကရေးသားကြပါတယ်ကမ္ဘာလဲခီးသည်တွေအခုနောက်ပိုင်းထိုင်းကိုပြန်ဝင်လာတာကလည်းထိုင်းစီးပွားရေးကိုအကောင်းဘက်ကနေရှုမြင်ခံရပြီးတော့ထိုင်းဘတ်ငွေပေါ်ယုံကြည်မှုကများနေပါတယ်။ဘီရင်းကကြိုက်ရောင်းကြိုက်ဝယ်ငွေလဲဈေးကွက်မှာအမေရိကန်ဒေါ်လာနဲ့ယူရိုငွေကတန်ဖိုးချင်းတူနေပါတယ်။ဒေါ်လာကိုဝယ်ဈေး3150နဲ့ရောင်းဈေး3300ကျပ်ရှိပါတယ်။ထိုင်းဘတ်ငွေကတော့တစ်ဘက်ကို100ကျပ်ဝန်းကျင်ရှိပါတယ်။တစ်ရက်အတွင်းအပြောင်းလဲဖြစ်နေတဲ့ထိုင်းဘတ်ငွေဈေးတွေကြောင့်လက်ကျန်တွေထုံမရောက်တော့ပဲအရောက်ရက်ထားရတယ်လို့ဆိုဝိုင်းကုန်းအိမ်ဆောက်ပစ္စည်းရောင်းဝယ်လုပ်ငန်းရှင်တူက VOE ကိုပြောပါတယ
်ကျွန်တော်တို့ကျွန်တော်တို့ကဒီ rate ကိုဖြတ်ရတယ်60နဲ့ဖြတ်ရတယ်ညနေပိုင်းကျတော့95ဖြစ်သွားတယ်မနေ့ကတော့100ဖြစ်သွားတယ်စက္ကနာပါလဲဆိုတော့ရောင်းပြီးတော့ကျွန်တော်တို့ဓာတ်ရုံဘက်ကိုဖိုင်ဘက်ကိုအစီအဝေးရတော့ကျွန်တော်ဒီဘက်ကနေဒီစီးတူထွက်သွားပြီနောက်မှဟိုဘက်မှာစီးရောင်းဝယ်တဲ့ခါကျတော့ rate ကအရင်ဟာသွားပြီးတော့အဲ့လောက်ကြီးအဟားကြီးတက်လိုက်ပြီးတော့ဆောင်းလို့ရတယ်မဖြတ်တော့အဲ့တော့အကောင်းဆုံးကတော့မဝင်နိုင်တဲ့တူတွေနောက်ပြီးကျွန်တော်တို့လည်းရောင်းပြီးရှုံးနေပြီးတော့ဒီကနေ့နားထားရတာအကောင်းဆုံးနော
်အမေရိကန်ဒေါ်လာပြည်ရင်းမှာပဲလှည့်ပတ်ဖို့ခက်ခဲလာတဲ့နောက်ထိုင်းမြန်မာကုန်သွယ်ရေးမှာဘတ်ငွေကျပ်ငွေဓာတ်ရိုက်ကုန်သွယ်စနစ်ကိုပြောင်းပြီးအသုံးပြုမယ်လို့ဘ ഹു ဘန်ကမတ်လ3ရက်နေ့မှာအတည်ပြုခဲ့ပါတယ်အဲ့ဒီစနစ်ကိုနယ်စပ်ကုန်သွယ်ရေးပုံမှန်ကုန်သွယ်ရေးနဲ့ရွှေပြောင်းလုံသားတွေငွေလွှဲပြောင်းတာမှာအသုံးပြုသွားမယ်လို့ဘ ഹു ဘန်ကထုတ်ပြန်ခဲ့တာပါနိုင်ငံသားငွေဈေးနှုန်းဆွဲတင်နေတာနဲ့အွန်လိုင်းကနေငွေအယောင်းဝယ်လုပ်တာကိုမယုံကြည်ကြဖို့နဲ့ငွေအယောင်းဝယ်လုပ်ရင်နိုင်ငံသားငွေသုံးငွေစီမံခန့်ခွဲမှုဥပဒေနဲ့အရေးယူသွားမယ်လို့ဘ ഹു ဘန်ကစနေနေ့ကထပ်ပြီးထုတ်ပြန်ထားပါတယ်ခင်ဗျာ
VOE American တန်ရဲ့အင်္ဂါနေ့မနေ့ပိုင်းအတန်လွင့်အစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51နဲ့လိုင်းလံမီတာ190တို့အပြင် VOA Facebook စာမျက်နှာကပါရုပ်သံနဲ့အတူဓာတ်ရိုက်ပူတွေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ရဲ့ရုပ်သံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်သံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်သံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bing Juru Channel 101ဒါမှမဟုတ် Tancom 6 Juru Channel 123 နဲ့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်အခုအတန်လွင်အစီအစဉ်ဒုတိယပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့အချိန်ကြောက်လာပါပြီသတင်းပတ်စဉ်အစီအစဉ်အနေနဲ့သတင်းတောက်မှတ်စုစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှနဲ့တက်တန်ရောင်သတင်းလွှာတွေကိုနားဆင်ကြရမှာပါပထမဆုံးအနေနဲ့သတင်းတောက်မှတ်စုကိုနားဆင်ကြည့်ရှုကြအောင်ပါကုလသမဂ္ဂအတွေ့အမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာဟာမြန်မာနိုင်ငံကိုပထမဆုံးအကြိမ်နဲ့ရောက်ရှိလာပါတယ်။သူခီးစင်မှာစစ်ကောင်စီအကြီးအကဲနဲ့တွေ့ဆုံခဲ့ပြီးဒီအပေါ်မှာဝေဖန်ပြောဆိုမှုတွေရှိတယ်လို့ခီးစင်အပြီးမှာလည်းကုလသမဂ္ဂရဲ့ထုတ်ပြန်ချက်ကြောင့်စစ်ကောင်စီဘက်ကဝေဖန်တုံ့ပြန်မှုတွေရှိခဲ့ပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းတောက်မှတ်စုကိုကိုသားညွန်ဦးပြောပြပေးပါပါ။
ဩဂတ်စတာဆက်ချောနေပြီးခဲ့တဲ့အင်္ဂါနေ့ကကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာဟာသူ့ရဲ့မြန်မာပြည်ခီးစဉ်ကိုစတင်ပါတယ်။ဩဂတ်စတာ16ရက်နေ့ရန်ကုန်မြို့ကိုရောက်ရှိခဲ့ပြီးနောက်တနေ့မှာတော့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့နေပြီးတော့မှတွေ့ဆုံပါတယ်။မကြသေးခင်တုန်းကဒီမိုကရေစီရေလှှရှားသူတွေကိုတေးတန်စီရင်ကွမျက်တာမျိုးနောက်ထပ်မလုပ်ဖို့ကိုအထူးကိုယ်စားလှယ်ကစစ်ကောင်စီအကြီးအကဲနဲ့တွေ့ဆုံရမှာတိုက်တွန်းခဲ့တယ်လို့ကုလသမဂ္ဂဘက်ကထုတ်ပြန်ပါတယ်။အဲ့တွေ့ဆုံမှုမှာမြန်မာနိုင်ငံနဲ့ကုလသမဂ္ဂတို့အကြားယုံကြည်မှုနဲ့ပူးပေါင်းဆောင်ရွက်မှုမြင့်တင်နိုင်ရေးအတွက်အမြင်ဖလဲဆွေးနွေးခဲ့ကြတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ခဲ့ပါတယ်။နိုင်ငံခြားရေးဝန်ကြီးဦးဝနမောင်လွင်နဲ့လည်းဩဂတ်စ်လ18ရက်နေ့မှာပဲတရားတွေ့ဆုံပါတယ်။အထူးကုလသမဂ္ဂနဲ့တွေ့ဆုံခဲ့တဲ့ဦးဝနမောင်လွင်ရဲ့သတင်းထုတ်ပြန်ချက်မှာတော့ကုလသမဂ္ဂအနေနဲ့မြန်မာနိုင်ငံနဲ့ပူးပေါင်းဆောင်ရွက်ရေးကိုလက်တွေ့ကျကျပြုသဘောတုံ့တက်ဆောင်ရွက်ဖို့အလေးထားပြောခဲ့တယ်လို့ဖော်ပြထားပါတယ်။ကုလထုကိုယ်စားလှယ်ရဲ့မြန်မာပြည်ပထမဆုံးခီးစဉ်နောက်ဆုံးနေ့လည်းဖြစ်တဲ့ဩဂတ်စ်လ18ရက်နေ့မှာတော့နိုင်ငံတော်ညီညာရေးဆွေးနွေးရေးအဖွဲ့ရဲ့ခေါင်းဆောင်ဒုတိယဗိုလ်ချုပ်ကြီးရာဗီနဲ့တွေ့ဆုံခဲ့တယ်လို့စစ်ကောင်စီပြောခဲ့ရသူဗိုလ်ချုပ်ဇော်မင်းထွန်းကပြောပါရယ်။နိုလင်းဟစ်ဇာရဲ့မြန်မာပြည်ခီးစဉ်နဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကသဘောထားအမြင်ကိုလည်းဗိုလ်ချုပ်ဇော်မင်းထွန်းကဩဂတ်စ်လ18ရက်နေ့လောကခုလိုပြောထားပါရယ
်။တတော်ရကတော့ဒီကဘာကုလသမဂ္ဂအဖွဲ့အစည်းရဲ့သူတွေပြည်မှုတို့ရဲ့အထူးကိုယ်စားလှယ်ကျွန်တော်တို့ဒါဆိုရမယ်လက်ခံပြုဆောင်ကြတယ်လက်ခံပြုဆောင်ကြတဲ့အခါမှာကျွန်တော်မြန်မာနိုင်ငံရဲ့ဟောနော်မြန်မာနိုင်ငံရဲ့ကုလသမဂ္ဂရဲ့ခြားရဲ့မှာကျွန်တော်အဆက်သွယ်ဆက်ဆံမှုပေါ့မလေးရကျွန်တော်တင်ထုတ်ခါတာမှာဆက်သွယ်ဆက်ဆံမှုဒီနေ့ပတ်သက်ပြီးသုံးမြဆောင်ရည်ကြီးတွေကိုကျွန်တော်ဆွေးနွေးနိုင်ကြတယ်လို့မတော်တယ
်ကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့မြန်မာနိုင်ငံခီးစဉ်မှာစစ်ကောင်စီအကြီးအကဲနဲ့တွေ့ဆုံပြီးတော့ဒါဟာမြန်မာနိုင်ငံတွင်းကပြဿနာတွေအတွက်အထောက်အကူဖြစ်စေသလားဆိုတဲ့အပေါ်မှာတော့ဝေဖန်မှုတွေကမျိုးမျိုးပါနိုလင်းဟေဇာရဲ့မြန်မာပြည်ခီးစဉ်နဲ့ပတ်သက်လို့နိုင်ငံရေးလည်လာတုံ့တက်သူဦးရထွန်းကအခုလိုတုံ့တက်ထားပါတယ်
။တည်တည်ချာချာလေးစဉ်းစားမယ်ဆိုရင်တော့ပထမဦးဆုံးအမျက်ထွက်တာကတော့ဒီနိုလင်းဟေဇာအနေနဲ့မြန်မာနိုင်ငံရေးကိုကြီးဖြစ်ရှင်းပေးဖို့အတွက်မြန်မာအစိုးရလက်ခံအောင်တော့အဲဒီဆက်ဆံဆောင်ရွက်နိုင်တယ်ဆိုတဲ့ဟာပေါ့နော်။နာဆာကနဲ့အပြေလျောင်ဆက်ဆံတယ်ဆိုတာတော့ပေါ်လွင်တာပေါ့ဒါပထမဆုံးကျွန်တော်ဒါသူ့အောင်မြင်ချက်လို့ပြောနိုင်ပါတယ်ဒုတိယကတော့ဒေါက်ဆန်းစုကြည်နဲ့ပတ်သက်ပြီးတော့အဲစိုးရင်ကျဲအဲနည်းနည်းပို့ပြီးတော့စစ်မှားရေးအရာနေထိုင်ရေးအရာဒီဆိုင်ဖို့သူ့တောင်းဆိုချက်အဲဒီဟာတော့အဲနတ်ဆကရဲ့တုံ့ပြန်ချက်မှာဒါတော့လိုက်လျောတဲ့သဘောတွေ့ရတယ်နောက်တစ်ခုကလုံးဝမတွေ့ရဘူးလို့ပိတ်ပင်ထားတာမဟုတ်ဘဲနဲ့အဲတွေ့ခွင့်ကိုလမ်းဖွင့်ပေးထားပါတယ်ဆိုတော့အပြေစကားရခဲ့တာပေါ့နော်ဒီတစ်ခါမတွေ့ရပေမဲ့နောက်ခေါက်တူမှာတွေ့ရနိုင်တယ်လို့ညွှန်လင်းစရာရှိပါတယ်အဲပြန်တဲ့အဲဒီကိစ္စတွေကတော့ညွှန်လင်းဟေဇာကပြင်ရောက်ပြီးတော့ပြန်ပြောတဲ့သတင်းစာရှင်းလင်းပွဲမှာသူဘာတွေပြောခဲ့တယ်ဆိုတဲ့ဟာကိုပဲပြောပြီးတော့နတ်ဆကဘက်ကဘလို့ပြန်ဖြေရှင်းတယ်ဆိုတဲ့အကြောင်းမပါတော့နတ်ဆကအဲ့ဒါကိုတော့အဲသဘောတွေ့ဖို့မရဘူးအဲ့ဒါကိုတော့သူတို့အခုပြင်းထန်ကန့်ကွက်နေတယ်ပေါ့နော်အဲဆိုတော့ NUG ကလည်းဒီစီးစင်နဲ့ပတ်သက်ပြီးတော့အပြင်းထန်ကန့်ကွက်ရှုံချနေတယ်အဲ NUG နဲ့တခြားဒီအတိုက်ခံအင်အားစုတွေကိုတိမှတ်ပြုတာလည်းမပါဘူးဆိုတဲ့အကြောင်းလေးပေါ့နော်ဒီနတ်ဆက်ကကိုပြစ်တင်ရှုံချတာတွေလည်းရဲတင်းတင်းမပြောရဲဘူးဆိုပြီးတော့အဲဒီသူ့ကိုရှုံချကန့်ကွက်နေကြတာပေါ့သူ့မှာလည်းအခက်ခဲတော့ရှိတာပေါ့နော်ဘေးကျန်ချက်ဖြစ်နေတယ်လို့အဲ့လိုသုံးသပ်ရပါတယ်ဗျာ
ကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့မြန်မာစစ်ကောင်စီဘက်ကအစိုးရအနေနဲ့လက်ခံတွေ့ဆုံခဲ့တယ်လို့အစိုးရဘက်မှထုတ်ပြန်ပြောခဲ့ပါတယ်။ဒါပေမဲ့လည်းစစ်ကောင်စီအကြီးအကဲနဲ့တွေ့ဆုံပြီးတော့ကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့ထုတ်ပြန်ချက်ကြောင့်စစ်ကောင်စီဘက်ကနေပြီးတော့ပြန်ပြီးတုံ့ပြန်ဝေဖန်ချက်ထပ်ထုတ်ပါတယ်။အထူးကိုယ်စားလှယ်ရဲ့ထုတ်ပြန်ချက်ထဲမှာသူ့ရဲ့ခီးစဉ်ဟာကုလသမဂ္ဂရဲ့စိုးရိမ်မှုတွေကိုသတင်းစကားပါဖို့နဲ့ပြပခါရီပြည်သူတွေခံစားနေရတဲ့ဒုက္ခတွေရောပါရေးအတွက်ခိုင်မာတဲ့ခြေလှမ်းတွေလှမ်းနိုင်အောင်အစိုးပြုဖို့ဖြစ်ပြီးတော့ကုလသမဂ္ဂနဲ့ထိတွေ့ဆက်ဆံမှုဟာစစ်ကောင်စီပေါ်တည်ဝင်မှုကိုအတိမတ်ပြုဖို့မဟုတ်ကြောင်းလည်းပြောဆိုထားပါတယ်။အထူးကိုယ်စားလှယ်ရုံးရဲ့အဲ့ဒီထုတ်ပြန်ချက်ကြောင့်နိုင်ငံတကာနဲ့ပြည်သူတွေကြားမှာအထင်မြင်လွဲမှားစရာတွေဖြစ်ခဲ့ရတယ်လို့စစ်ကောင်စီဘက်ကနေပြီးတော့စာမျက်နှာ28မျက်နှာနဲ့အသေးစိတ်ထုတ်ပြန်ပြီးတော့ပြန်တုံ့ပြန်ပါတယ်။စစ်ကောင်စီကြီးကတော့မြန်မာနိုင်ငံကိုတရားဥပဒေလမ်းကြောင်းပေါ်ရှောက်လန်းနိုင်ရေးပြန်လည်ဆောင်ရနေတာတွေနဲ့အချုပ်ချာအာဏာပိုင်မှုကိုအတိမတ်မပြုတဲ့အပေါ်မိကုံထုတ်လို့တဲ့အကြောင်းပြောကြားခဲ့တယ်လို့သူရဲ့ထုတ်ပြန်ချက်မှာဖော်ပြပါရတယ်။ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကတော့နိုလင်းဟစ်စာရဲ့ဒီခီးစဉ်နဲ့ပတ်သက်လို့မျှော်လင့်သလောက်အကျိုးမရှိဘူးလို့သူအမြင်ပြောပါရတယ်
။ဒီတွားတဲ့ခီးစဉ်ကဒီဖက်ကဆာကိုအတိမတ်ပြုတာမဟုတ်ဘူးဆိုတော့ဥစ္စာကိုတော့ကျွန်တော်တို့ဟိုဆောက်ပါတော့ဂျင်းနဲ့ပါတယ်။ဒါပေမဲ့အဲခုနပြောတဲ့ lesson နှုတ်ဆက်တာအခုဆိုရင်တပ်ပုံတွေကြီးလိုက်ရည်ပြုံးပြီးတော့ထွက်လာတာဆိုတဲ့ဥစ္စာကပြည်သူတွေရဲ့ဆန္ဒကိုအရင်ဆန့်ကျင်နေတာဖြစ်တဲ့အတွက်ကြောင့်တော့အဲ့ဒီအတွက်ပေါ်တော့ဗောနော်ပြည်သူတွေရဲ့ရိုက်ခိုက်မှုကတော့ဟိုလက်ရှိမှာရောအနာဂတ်မှာရောဖြစ်လာနိုင်တယ်လို့တော့ကျွန်တော်ကသုံးသပ်ပါတယ်နောက်ပြီးတော့ဗောနော်သူဒီသူ့ရဲ့ statement ထဲမှာထုတ်ပြန်တဲ့ဥစ္စာတွေမှာလည်းဗောနော်သူတို့ဘာတွေပြောခဲ့တယ်ဆိုတဲ့ဥစ္စာပါတယ်ဗောနော်ဒီ violence ရဖို့ဒါစစ်တပ်ကနေပြီးတော့မတရားပေါ့နော်ဒီလေရင်တွေအတုံးပြုပြီးတော့ပြည်သူတွေကိုကိုအသက်အိုးအိမ်ကိုစီးစိမ်ကိုဟိုတပ်ဖြတ်တာချိန်ချောက်တာတွေလုပ်နေကူရက်တန့်ဖို့နောက်ပြီးတော့ဒီဇနက်ကြီးတွေနဲ့ပြစ်တဲ့ဥစ္စာရက်တန့်ဖို့ဆိုတဲ့ဥစ္စာတွေကတော့ဒါကျွန်တော်တို့လည်းအမြဲတမ်းတောင်းဆိုနေတာအမြဲတမ်းတိုက်တွန်းနေတာဖြစ်တဲ့အတွက်ကြောင့်ပေါ့နော်ဒါကြောင့်ဒီလိုမျိုးတောင်းဆိုတိုက်တွန်းတာတော့ဟိုကောင်းပါတယ်ဒါပေမဲ့အဲထိရောက်လာဆိုတဲ့ဥစ္စာတော့မေးခွန်းထုတ်ဆရာတော့ရှိတာပေါ့နော်
ဒေါ်ဆန်းစုကြည်ကိုအဂတိလက်စားမှုဆွဆွဲချက်တွေနဲ့နောက်ထပ်ထောင်နှံ6နှစ်ချမှတ်ခဲ့ပြီးနောက်တည့်မှာပဲဒီကုလထူးကုစလေနိုလင်းဟေဇာဟာမြန်မာနိုင်ငံကိုပထမဆုံးအခြေရောက်လာတာဖြစ်ပါတယ်ဒါဟာကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆရာထူးကုစလေဖြစ်ခန့်ပြီးတဲ့နောက်ဆယ်လနီးပါးအကြာမှာရောက်လာတာလည်းဖြစ်ပါတယ်ဒေါ်ဆန်းစုကြည်ရဲ့ကျမ်းမာရေးနဲ့လက်ရှိအခြေအနေပေါ်စိုးရိမ်နေပြီးတော့သူ့ရဲ့ခီးစဉ်မှာတွေ့ဆုံခွင့်ရဖို့ပြောခဲ့ပေမဲ့အထူးကိုယ်စားလှယ်နိုလင်းဟစ်စာရဲ့မြန်မာပြည်ခီးစဉ်အတွင်းဒေါ်ဆန်းစုကြည်နဲ့တွေ့ဆုံခွင့်မရခဲ့ပါဘူး။တစ်ချိန်တည်းမှာတော့ကုလသမဂ္ဂအထူးကိုယ်စားလှယ်နိုလင်းဟစ်စာအပါအဝင်ရခိုင်ကုလအတွင်းမှုချုပ်ရဲ့မြန်မာအထူးကိုယ်စားလှယ်ယူအားလုံးဟာမြန်မာပြည်ရေးမှာထိထိရောက်ရောက်မစွမ်းဆောင်နိုင်တာကြောင့်ဒီတာဝန်ကိုပြန်ပြီးတော့ဆန်းစစ်တဲ့နဲ့ဆိုပြီးမြန်မာရပ်ဖက်အဖွဲ့အစည်းတွေကဝေဖန်ခဲ့ကြတာကိုဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေပြီးတော့တင်ဆက်လိုက်ပါတယ်ခင်ဗျာ။ကျွန်တော်တားညူပါ
တဲ့ရင်တော့မှတ်စုကိုကြည့်ရှုနားဆင်ကြရတာပါမကြခင်မှာဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာတို့ကိုလည်းထုတ်လွှင့်ပေးဖို့အစီအစဉ်ရှိပါတယ်အခုတော့စီးပွားရေးအကြောင်းကြားရမှာပါတရုတ်ရဲ့ခြုံကင်းမြို့ကြီးဟာဆိုရင်စိုက်ပျိုးမြေတွေနဲ့ကုန်းမြေတွေနဲ့လှပတဲ့တောင်တန်းတွေနဲ့ဝိုင်းရံထားတာပါဒါပေမဲ့လည်းပုံမှန်မဟုတ်တဲ့ကြားရှည်ပြင်းထန်တဲ့အပူလိုင်းနဲ့ဆက်ဆက်ပြီးမိုးကောင်ရေရှားမှုကြောင့်အသွင်ပြင်းပြောင်းလဲကုန်ပါတယ်စတင်မှတ်တမ်းတင်ခဲ့တဲ့1962ခုနှစ်နောက်ပိုင်းအပြင်းထန်ဆုံးအပူလိုင်းဖြစ်တယ်လို့လည်းတရုတ်မိုးလေဝသပညာရှင်တွေကပြောဆိုထားပါတယ်။ AB သတင်းဆောင်ပါကဒီတစ်ပတ်စီးပွားရေးအစီအစဉ်မှာမတ်သိန်ကြီးထိုက်ကပြောပြမှာပ
ါ။ပေချာအဲ့နေတဲ့လေကွင်းထဲမှာလမ်းလျှောက်ရင်းလေသမားလီစင်မင်းကဆေးစုနှစ်6ခုအတွင်းအပူပြင်းဆုံးနဲ့အချောက်သွေးဆုံးတွေ့ရသည့်မှာစပားဆက်ရတဲ့အခြေအနေကိုညင်းညူနေပါတယ်။ချုံကင်းမြို့မြောက်ပိုင်းကီလိုမီတာ30လောက်မှာရှိတဲ့မူဝါမြို့မှာလီရက်9ဧကခွဲလောက်ရှိတဲ့စပားကင်ဟာဆိုရင်ပုံမှန်မဟုတ်ဘဲရှည်ကြပြင်းထန်တဲ့အပူချိန်အောက်မှာညှို့နွမ်းနေပါတယ်။အပူချိန်က 108.6 ဒီဂရီဖာရင်ဟိုက်ထိမြင့်တက်ပြီးတရုတ်ပြည်အလဲပိုင်းကကောက်ပဲသီးနှံစိုက်ခင်းတွေဟာညှို့နွမ်းနေပြီးရန်စီမြစ်ကြီးလည်းရေလျော့နေသွားပါတယ်။စပားဆိုင်တောင်သူလီစီမင်းကအခုလိုပြောပါတယ်။
ဘူဆောင်ကြီးကန်းခန့်ချလိုက်လို့မဲ့ဆိုရင
်ဘူအောင်ရေရှားဖြစ်တော့ကျွန်တော်လေသမားတွေအတွက်ရေမရှိပါဘူး။ဖခင်မှာဆူတောင်းလည်းမရ။ဒီတန်တော့အစိုးရကိုပြောရင်လေအစိုးရကရေမပေးနိုင်ပါဘူး။
အမေရိကန်ပြည်ထောင်စုအနောက်ပိုင်းဥရောပနဲ့အတူတရုတ်မှာလည်းအပူလိုင်းဒဏ်ခံရပြီးရေငွေ့ပြန့်မှုတောမီးလောင်ကျွမ်းမှုလျှက်စင်မီမလုံလောက်မှုကုန်ထုတ်လုပ်မှုနဲ့လူတွေလည်းအခက်အခဲတွေဖြစ်ကြရပါတယ် ဒီနှစ်အတွင်းကြုံတွေ့ရတဲ့ပူပြင်းမှုနဲ့မိုးကောင်ရေရှားမှုဟာဆိုရင်နောက်ထပ်ပိုပြီးပြင်းထန်တဲ့ရာသီဥတုအခြေအနေတွေထပ်ပြီးကြုံရမယ့်ရှေ့ပြေးလက္ခဏာဖြစ်တယ်လို့ Greenpeace အဖွဲ့ကရာသီဥတုဘေးအန္တရာယ်ဆိုင်ရာသုတေသနပညာရှင်လီဆောင်းကပြောပါတယ်
။在气候变化的背景之下极端天气
ရာသီဥတုပြင်းထန်လွန်ကဲမှုတွေကပိုပြီးတော့ပြင်းထန်ပြီးအချိန်ရည်လည်းပိုပြီးတော့တိုးလာသလိုမတိချာမရေရာမှုတွေဖြစ်လာပါမယ်ပြင်းထန်မှုပြောရမယ်ဆိုရင်တော့သူ့ရဲ့အတိုင်းအတာကတိတိတသားတိုးလာပါမယ်ဆိုလိုတာကတော့အနာဂတ်မှာဖြစ်လာမယ်လွန်ကဲတဲ့ရာသီဥတုအခြေအနေတွေဟာပိုးပြီးတော့ပြင်းထန်ပြီးပြောင်းလဲမှုတွေကလည်းပိုးပြီးတော့မခံမနိုင်ဖြစ်လာပါမယ
်ဘိုးတုံးဟွေပြန်တော့越来越不可预知
မိုးခေါင်ရေရှားမှုအတွင်းအနီးမှာရှိတဲ့ရေလောင်ခံကလည်းအကန့်အသတ်နဲ့ပဲရေပေးဝေတာလို့လယ်သမားလီကပြောပါတယ်သူစဘာခင်အတွက်ရနေတဲ့ရေကိုတက်သီးဆိုင်ခင်းတွေဘက်ကိုလွှဲပေးတာကြောင့်သူစဘာခင်အတွက်ဈေးကြီးတဲ့တွင်းရေသုံးရတယ်လို့လည်းသူကပြောပါတယ
်။ရလဝမဲထန်တီးဆိုဈေးရှိကိုစ
ဘုံမရေတွေ့တဲ့ပိုင်လိုက်မှာရေကအခမဲ့မဟုတ်ပါဘူး။ရေတံတန်းကို3ရံခွဲရတယ်4ရံခွဲလောက်ပေးရပါတယ်။တခြားနည်းလည်းမရှိပါဘူး။အရင်တုန်းကမိုးကောင်ရေရှားဖြစ်ရင်တောင်ပေါ်မှာရေလောင်ခံရှိပါတယ်။ဒီမင်းနဲ့ပဲတွားကြည့်ခဲ့ပါသေးတယ်။တကယ်လို့ရေလောင်ခံကရေပေးမယ်ဆိုရင်တော့အနည်းဆုံးသီးနှံနည်းနည်းတော့စုခုနိုင်အောင်ပါ။ပုံမှန်ကတော့နေကောက်ခွဲလောက်ကို400ကီလိုဂရမ်ကနေ450ကီလိုဂရမ်လောက်ပြရနေတာကနေအခုဆိုရင်တော့200ကီလိုဒါမှမဟုတ်လေ250ကီလိုဂရမ်လောက်တော့ထွက်မဲ့ပုံမရှိတော့ပါဘူး။
1962ခုနှစ်မှာစတင်မှတ်တမ်းတင်ခဲ့ချိန်နောက်ပိုင်းတရုတ်နိုင်ငံမှာအပြင်းထန်ဆုံးအပူလိုင်းဖြစ်တယ်လို့တရုတ်မိုးစလပညာရှင်တွေကပြောပါတယ်။အခုဆိုရင်3လတာကာလတည်းကိုရောက်လာခဲ့ပြီး2013ခုနှစ်က62ရဲ့ရှည်ကြခဲ့တဲ့ဆန်းချိန်ကိုကျော်လွန်သွားပါပြီ။တရုတ်တောင်ပိုင်းကကြေးရွာတွေနဲ့မြို့တွေမှာအပူချိန်က40ဒီဂရီစင်တီဂရိတ်ကိုကျော်လွန်ပါတယ်။ချုံကင်းမြို့ကြီးမှာတော့အထူးသဖြင့်ဒဏ်ခံရပါတယ်။ချုံကင်းမြို့စွန်ပိုင်းမှာနေထိုင်ကြသူတွေကတော့အပူဒဏ်ကိုရှောင်ဖို့လေချောင်းရံခိုလုံရဲ့အဆောက်အုံတွေမှာသွားနေကြပါတယ်။မြို့ခံတို့ဖြစ်တဲ့ထန်းရုံကန်ကအခုလိုပြောပါတယ်
။ဒ
ီခိုလုံရဲ့စကန်တွေမှာလာပြီးနှွေးအပူကိုရှောင်ပါတယ်။စစ်အတွင်းတုန်းကတော့ဒီနေရာတွေကိုဘုံးခိုဖို့လူတွေကအသုံးပြုကြပါတယ်။အခုတော့ဒီနေရာတွေကဘယ်သူမှမသုံးတော့ပဲတချို့ကဟော့ပေါ့ဆိုင်တွေလာဖွင့်ကြပါတယ်ဒီမှာကအေးပါတယ်နွေရာသီမှာနေလို့ကောင်းတဲ့နေရာပ
ါမြို့လမ်းမကြီးတလျှောက်အမိုးခုံပုံစံအဝင်ဂိတ်ကနေအထဲကိုဝင်သွားရင်တော့လှိုင်းကောင်းထဲမှာဖွင့်ထားတဲ့စားတောက်ဆိုင်တွေရဲ့ဓာစင်နဲ့ချီတဲ့ဇပွဲတွေမှာချွေးတလုံးလုံးနဲ့မြို့ခံတွေဟာငရုတ်သီးဆက်ဆက်နဲ့ဟော့ပေါ့စားကြပါတယ်ဒီလေချောင်းရံကောက်ွယ်ရေးခူလုံရေးစခန်းတွေကိုဒုတိယကမ္ဘာစစ်ကာလကတိဆောက်ခဲ့ကြတာပါ။အဲ့ဒီအချိန်ကကူမင်တန်ဥဆောင်တဲ့အစိုးရကယာယီမြို့တော်အဖြစ်တိဆောက်ထားတဲ့ချုံကင်းမြို့ကိုဂျပန်တို့ဝင်ရောက်စီးနင်းခြင်းဖြစ်ပါတယ်။ဂျပန်စစ်တပ်ရဲ့ဘုံကျဲတဲ့ဒဏ်ကနေကောက်ွယ်ဖို့အတွက်တောင်ဆောင်းတွေမှာလှိုင်းကောင်းတွေကိုတူးခဲ့ကြတာဖြစ်ပါတယ်။ဒီလှိုင်းကောင်းတွေထဲမှာအပူချိန်က20ဒီဂရီစင်တီဂရိတ်လောက်ပဲရှိတာကြောင့်ဒီလှိုင်းကောင်းတွေဟာဟော့ပေါ့စားဖို့တင့်တော်တဲ့နေရာအဖြစ်1980ပြည်လွန်နှစ်တွေနောက်ပိုင်းမှာကတည်းကသုံးလာတာဖြစ်ပါတယ်။မြို့ကန်တူဖြစ်တဲ့ထန်ရော့ဂနန်ကအခုလိုပြောပါတယ
်။ဒီ地方
ဒီနေရာဒီကအပူပြင်းတာကြောင့်တချို့နေရာတွေမှာခဏခဏရေပြတ်ပါတယ်။ဂျန်လင်းမြစ်မှာရေတဝက်လောက်ညော့သွားပါတယ
်။ရန်စီမြစ်နယ်သူ့ရဲ့အဓိကမြစ်လက်တဲ့ဂျန်လင်းမြစ်တို့မှာအပူလိုင်းတန်ကြောင့်အကြီးအကျယ်ရေကျသွားပြီးတချင်းကရေအောက်မှာရှိခဲ့တဲ့ကြောက်ဆောင်တွေပေါ်လာပါတယ်။စူးစမ်းကျင်တဲ့မြို့ခံတွေကတော့မြစ်ကျမ်းပြင်မှာဓာတ်ပုံသွားရိုက်ရေကူးငါးဖန်းလှုပ်ကြပါတယ်။ရည်ရလျက်စစ်တာအပေးဝေနိုင်မှုကလည်းမူလကတဲ့ထက်ဝက်လောက်ရောချသွားပြီးလေးအေးပေးစေအတုံးကများလာပါတယ်လူတို့အတွက်လျက်စင်ပြီးပေးနိုင်ရေးစီချွန်နဲ့ခြုံကင်းမှရှိတဲ့ချစ်ပြားတွေနေအောင်ကြည်သုံးဆူလာပြားတွေနဲ့ကပ်ပစ္စည်းတွေထုတ်လုပ်ကြတဲ့ထောင်းနဲ့ချီတဲ့ဆက်ယုံတွေကိုလည်းပိတ်ခိုင်းခဲ့ပါတယ် Greenpeace အဖွဲ့ကရာသီဥတုဘေးအန္တရာယ်ဆိုင်ရာသုတေသနပညာရှင်လီဆောင်းကအခုလိုပြောပါတယ်
今年
嘛，伊阿列斯透露也使用那个伊贝维奈木噶，理解也开农药价多比罗，大将这阿透露木噶嘞药价多话没？这阿路阿切噶棉拉比罗，这阿透露木噶药多啦将，四川啊使用的呢，西瓜伊生也少用那个，这阿干得也来去批些开发嘞。
တရုတ်နိုင်ငံကအပူလိုင်းတံမိုးကောင်တဲ့ဒဏ်ရီအကြောင်းမတ်သိန်ကြီးတိုက်ပြောပြပေးတာပါအခုဆက်ပြီးထုတ်လွှင့်မှာကဘလော့ဂါတွေပြောသမျှအစီအစဉ်ဖြစ်ပါတယ်18ရာစုတုန်းကကဘာကျော် Dutch ပကြီးဆရာကြီး2ယောက်ဂန္ဓာယုံကိုအသားပေးရေးဆွဲတဲ့ပကြီးကားတစ်ချက်ကိုနီးပညာကျေးဇူးကြောင့်အမြင်နဲ့တည်းမဟုတ်ပဲအနက်နဲ့ပါခံစားလို့ရနိုင်ပါပြီစပိန်နိုင်ငံမက်ဒရစ်မြို့တော်ကပရာဒိုအနုပညာပြတိုက်မှာပကြီးကားကိုဂန္ဓာယုံနဲ့ပါခန်းစားလို့ရအောင်ဘလို့ဖန်တီးထားတယ်လဲဆိုတာမတ်စုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ
်စပိန်နိုင်ငံမက်ဒရစ်မြို့တော်ကပရာဒိုအမျိုးသားအနုပညာပြတိုက်မှာပကြီးကားတစ်ချက်ရဲ့အနှစ်သာရ The Essence of a Painting ဆိုပြီးတော့ထူးခြားတဲ့ပြပွဲတစ်ခုလုပ်နေပါတယ်ဖျာကန်းထဲကိုဝင်သွားလိုက်တာနဲ့ Touch Screen ဖန်သားပြင်တွေရဲ့အဲ့ဒီဖန်သားပြင်တွေနဲ့ဆက်ထားတဲ့အနံ့ထုတ်ပေးတဲ့ diffuser ရဲ့ကိုမြင်ရနိုင်မှာဖြစ်ပါတယ်။ touch screen တွေပေါ်မှာတော့ဂန္ဓာယုံကိုအဓိကအသားပေးရေးဆွဲထားတဲ့ကဘာကျော်ပကြီးကားတစ်ချက်ကိုတွေ့ရပါလိမ့်မယ်။16ရာစုနဲ့18ရာစုမှာပန်းပုတ်တွေကိုအစောဆုံးအဓိကထားရေးဆွဲခဲ့သူတွေမှာပါတဲ့ Flemish ပကြီးဆရာကြီး Jan Brehel နဲ့ Flemish Baroque လက်ရာတွေကိုအပြောင်မြောင်ဆုံးရေးဆွဲခဲ့သူလို့အသိအမှတ်ပြုခံရတဲ့ပကြီးဆရာကြီး Rubens တို့နှစ်ယောက်ရေးဆွဲခဲ့ကြတဲ့The Sense of Smell ဆိုတဲ့ပကြီးကားဖြစ်ပါတယ်။အမွေးရနက်တွေကိုအသားပေးပြီး1619-1618ခုနှစ်တွေမှာရေးဆွဲခဲ့တဲ့ပကြီးကားတွေကအရာဝတ္ထုတွေကို2022ခုနှစ်မှာတော့ဤပညာအကူအညီနဲ့အနက်ရှုကြည့်နိုင်အောင်ဖန်တီးပြသထားပါတယ်။
The painting has about between 80 and 90 objects that produce odor of some kind, mainly flowers.
ပကြီးကားထဲမှာအနက်ရှိတဲ့အရာဝတ္ထုပေါင်း80ကနေပြီးတော့90ကျားမှရှိပါတယ်။အဓိကကပန်းတွေပါ။အဲ့ဒီတွေကမှ10ခုကိုကျွန်တော်ရွေးထုတ်လိုက်ပြီးတော့ Puch Company ကနေ Air Perfume နည်းပညာနဲ့ဖန်တီးထားတဲ့ဖန်သားပြင်ပေါ်မှာပြသထားပါတယ်။နည်းပညာကျေးဇူးကြောင့်ပြခန်းလာသူတွေအနေနဲ့နှင်းစီပန်း Iris ပန်းလိုမျိုးပန်းမျိုးစုံတွေမဟုတ်ဘဲနဲ့18ရာစုတုန်းကခေတ်စားခဲ့တဲ့ရေမွေးဆွတ်ထားတဲ့လက်အိတ်စသဖြင့်ပကြီးကားထဲမှာမြင်ရတဲ့အရာဝတ္ထုတွေရဲ့အနံ့တွေကိုခန်းစားကြည့်နိုင်ပါတယ်။အနံ့သိကျင်တဲ့အရာဝတ္ထုကိုဖန်သားပြင်ပေါ်မှာနှိပ်လိုက်တာနဲ့သက်ဆိုင်တဲ့အမွှေးနိုင်တွေထွက်လာမှာဖြစ်ပါတယ
်။ Electronic ပစ္စည်းတွေထုတ်လုပ်တဲ့ Samsung Company နဲ့နာမည်ကြီးရေမွေးအမတ်တစိုက်တွေအတွက်အမွှေးနှံတွေဖန်တီးပေးတဲ့ Puch Company တို့ပေါင်းပြီးတော့ဂန္ဓာယုံကိုအသားပေးရေးဆွဲထားတဲ့ရှေးဟောင်းပကြီးကားတစ်ချက်ကိုအမြင်အနံ့အရသာနှစ်မျိုးလုံးနဲ့ခန်းစားနိုင်အောင်ဖန်တီးထားတာဖြစ်ပါတယ်။
La fusión de dos sentidos, visual más olfativo, provoca que tu memoria sea mucho más.
အမြင်နဲ့အနံ့အာရုံတစ်ခုပေါင်းလိုက်ရင်ပို့ပြီးတော့မှတ်မိသွားနိုင်ပါတယ်။ပကြီးကားကိုနှံ့နေထည့်ပေးလိုက်တဲ့အတွက် Rambri Herne Rubin တို့လိုလူတွေပို့ပြီးတော့မှတ်မိသွားကြမယ်ထင်ပါတယ်။ဒီပကြီးကားအန်ဟောဆာကောင်းလောက်အသေးစိတ်အနုစိတ်ရေးဆွဲထားတဲ့သိပ်ကောင်းတဲ့ပကြီးကားဖြစ်ပါတယ်။ကြည့်လေအနုစိတ်ဆွဲထားတာတွေမြင်ရလေဖြစ်ပါတယ်
။အနံ့အရသာနဲ့ပါခန်းစားလို့ရအောင်သူတို့လုပ်ပေးထားတဲ့ပကြီးကားက Rambri Hell ရေးဆွဲခဲ့တဲ့The Five Senses အာယုံ၅ပါဆိုတဲ့ပကြီးကား series တွေကဂန္ဓာယုံပကြီးကားဖြစ်ပါတယ်။ Brehel ကသူ့တငယ်ချင်း Rubens နဲ့ပေါင်းပြီးတော့ The Sense of Smell ပကြီးကားကိုရေးဆွဲခဲ့တာဖြစ်ပါတယ်။ Spain ဘရင်ပိုင်တဲ့ဒီအာယုံ၅ပါပကြီးကား၅ချက်လုံးကိုလည်း Prado အမျိုးသားပြတိုက်မှာပြသထားပါတယ်
။ We were doing originally here is trying to call attention to his art and the way we decided to do that after much thinking
သူရဲ့အနုပညာလက်ရာကိုခန်းစားစီခြင်းတဲ့အတွက်အစကတည်းကပြတိုက်မှာပြသထားတာပါ။အသေးချာစဉ်းစားတိုင်ပင်ခဲ့ကြပြီးတဲ့နောက်မှာတော့အာယုံ၅ပါးပကြီးကားတွေထဲကမှဂန္ဓာယုံကိုအဓိကပေါ်လွင်အောင်ဆွဲထားတဲ့ပကြီးကားကိုရွေးထုတ်ခဲ့ပါတယ်။အဲဒီတုန်းကဘလူအနက်မျိုးတွေဖြစ်နေခဲ့မလဲဆိုတာမျိုးပကြီးကားနဲ့ပတ်သက်လို့သိသတိမပြုဖြစ်ကြတဲ့ကိစ္စကိုအလေးထားအာယုံစိုက်လာကြအောင်လို့လုပ်လိုက်တာဖြစ်ပါတယ်
။ Air Perfume နည်းပညာနဲ့ဖန်တီးထားတဲ့အနက်10မျိုးထဲမှာကဒွတ်ပင်အနက်၊လိမ္မော်ပန်း၊စပယ်ပန်း၊အဝါရောင် Daffodil စတဲ့ပကြီးကားထဲမှာပါတဲ့ပန်းရက်နှက်တွေအပြင်နန်းသစီနဲ့ကြောင်ကရိုးအနံ့စတဲ့အနံ့တွေလည်းပါဝင်ပါတယ်။ထူးခြားတဲ့ဤပညာကြောင့်လိုချင်တဲ့အနံ့အတိုင်းအတိအကျထွက်သလိုအနံ့တွေရောပြီးမှွန့်ထူသွားတာမျိုးမဖြစ်စေဘူးလို့ဖန်တီးထားသူတွေကပြောပါတယ်။ပုံမှန်အားဖြင့်အမြင်အာရုံနဲ့သာခံစားနိုင်တဲ့ပကြီးကားတွေကိုအနံ့မှာရှုကြည့်နိုင်တဲ့အတွက်ပြာခန်းလာသူတွေသဘောကျကြပါတယ်
။ Me parece una experiencia fantástica, ¿no? Realmente los olores son auténticos, o sea que está
တကူထူးခြားတဲ့အတွေ့အကြုံလို့ကျွန်တော်ကတော့ထင်ပါတယ်။အနံ့တွေကလည်းတကယ်အပြင်းမာရတဲ့အနံ့တွေအတိုင်းပါပဲ။ပကြီးကားကိုမြင်ရုံနဲ့မဟုတ်ပဲပကြီးကားတွေကအနံ့တွေကိုပါခံစားနိုင်တဲ့အတွက်တမူထူးတဲ့ခံစားချက်မျိုးရရှိပါတယ်။ကျွန်တော်တို့တော့သိစိတ်ကြည်နူးစရာအတွေ့အကြုံရပါတယ်
။ El que menos yo creo que les anima porque pues no es el
ကျွန်တော်ကတော့တရိတ်ဆန်တွေရဲ့အနံ့ရှုကြည့်ရတာကိုကြိုက်ပါတယ်။လိမ္မော်ပန်းနဲ့နင်းစီပန်းတွေရဲ့အနံ့လည်းသိပ်ကောင်းပါတယ်။ကျားဟာတွေလည်းကောက်ပါတယ်ဒါပေမဲ့ကျွန်တော်အတွက်ကတော့စောစောကပြောတဲ့အနံ့တွေကိုအကြိုက်ဆုံးပါ
အဲ့တဲ့တချို့ကတော့အခုလိုအနက်နဲ့ပါခန်းစားလို့ရတာကောင်းပေမဲ့လည်းပကြီကားရဲ့လက်ရမြောက်မှုကပိုပြီးထူးကြတယ်လို့ပြောပါတယ
် I think it adds something but it's not that I don't like painting more
ဟုတ်ထူးသွားတာမှန်ပေမဲ့ကျမကတော့အနက်တွေပါလို့ပကြီကားကိုပိုကြိုက်သွားတာမျိုးမဖြစ်ပါဘူးကောင်းပါတယ်ကျမအတွက်ကတော့ပကြီကားကိုကြည့်ရဖို့ကအရေးကြီးဆုံးလို့ထင်ပါတယ်
ပကြီကားကိုထူးထူးခြားခြားအနက်အာယုံနဲ့ပါခန်းစားနိုင်အောင်လုပ်ထားတဲ့အတွက်ပြရိုက်ကိုဧည့်သည်တွေပိုလာကြလိမ့်မယ်လို့ဒီပြပွဲတာဝန်ရှိသူတွေကယုံကြည်နေပါတယ်။နိုင်ငံတကာဧည့်သည်တွေကိုပြရိုက်ကိုခေါ်လာပြရလိမ့်ရှိတဲ့အဲလန်ညွန်ရိုလန်ဒါကတော့သူ့အလုပ်ကိုပို့ပြီးလွယ်သွားစီလို့သိတ်ကိုသဘောကျနေပါတယ်။
Aníbal el turismo y sobre todo hace que llegue mucho mejor a la gente, que le motive, que le incentive, ¿no?
Porque todo lo que ha hecho es algo muy bueno para él. Luego por la noche lo nai mare. Pajiga tata pe soy de chu otro bien sia cao nai ne le. Pajiga re ma yi swae tha de ya ri mya lon no. Pajiga de khu lo ye anit tara paw lwin ya mya di shin pya bo lu ba de. A khu lo myo anat ma shu chi nai aw lou pe lai jo tait thao khu phit par de. De ke go cao ne sa pyu sao ye mu de khu ba.အခြားပြတိုက်တွေမှာလည်းဒီလိုလှုပ်လာဖို့မျှော်လင့်ပါတယ်
။စပိန်နိုင်ငံမက်ဒရစ်မြို့တော်ကပရာဒိုအနုပညာပြတိုက်မှာပြသထားတဲ့နာမည်ကျော်ပကြီကားတွေက The Sense of Smell ရှေးဟောင်းပကြီကားကိုခေတ်သစ် Air Perfume နည်းပညာကြောင့်အနက်အာယုံထဲမှာခံစားကြည့်လို့ရနေပါပြီ။ပကြီကားရဲ့လက်ရမြောက်မှုနဲ့အနက်ခံစားနိုင်တဲ့ဖန်တီးမှုတို့ကြောင့်ချီသူတွေအနေနဲ့၁၉ရာစုအစောပိုင်းကိုကိုယ်တိုင်ရောက်သွားသလိုဖြစ်စေမယ်လို့ပြပွဲတာဝန်ရှိသူတွေကပြောပါတယ်ရှင်။ကျွန်မစုမြတ်မောင်ပါ။
မဆုမြတ်မွန်စီစဉ်တင်ဆက်တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ဖြစ်ပါတယ်။အခုဆက်ပြီးထုတ်လွှင့်မှာကတော့တက်တန်ရောင်သတင်းလွှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှပြီးခဲ့တဲ့တနင်္ဂနွေနေ့နေ့ဩဂုတ်လ28ရက်နေ့ကကျင်းပတဲ့ VMA ဂီတဗီဒီယိုစုချီးမြှင့်ပွဲကိုစီစီကားကားကျင်းပခဲ့ပြီးအဆိုတော် Taylor Swift ကအမြင့်ဆုံးစု Blackpink အဖွဲ့တွေက Lisa ကတော့ K-pop စုကိုရရှိသွားပါတယ်။မအေးတန်တာအကျော်ကတက်တန်ရောင်သတင်းလွှာအစီအစဉ်မှာတင်ဆက်ထားပါတယ
်မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်စည်းမှာခက်ဆားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တန်ရောင်သတင်းမှာမှာပြောပြပေးသွားပါမယ်ကျွန်မအေးသနာကျော်ပါTaylor Swift ရဲ့ VMA စူပေးပွဲတက်ဝင်ဆုံးဖြစ်ပါရင် American ပြည်အောင်စုမှ MTV ရဲ့ Video Guitar စူပေးပွဲ VMA ကိုတနင်္ဂနွေညကကျင်းပခဲ့တော့အဆိုတော် Taylor Swift က2012ခုနှစ်ကထွက်ခဲ့တဲ့သူ့ရဲ့အသေးခွဲသချင်း All Too Well ဆိုတဲ့သချင်းအရှေ့ version 7 minutes စာသချင်း video နဲ့အမြင့်ဆုံးစုဖြစ်တဲ့ Video of the Year အကောင်းဆုံး video စုကိုရရှိသွားပါတယ်နယူးယောက်မြို့အပြင်ဘက်က New York မြို့ Prudential Center မှာကျင်းပတဲ့ VMA အခမ်းအနားက Taylor Swift အတွက်14ချိန်မြောက်အခမ်းအနားဖြစ်ပြီးအခုဆုရသွားတဲ့သချင်းကတော့သူ့သချင်းတွေရဲ့မူပိုင်ခွင့်တိထုတ်လို့ရေးကုမ္ပဏီနဲ့ပြဿနာတွေဖြစ်ပြီးတော့မှသူပြင်ပြီးတော့တွင်းထားတဲ့သချင်းဖြစ်ပါတယ်။သူကဆုလက်ခံရယူတော့ပရိသတ်တွေကိုကျေးဇူးတင်စကားပြောရင်းနဲ့နောက်မဲ့အောက်တိုဘာမှာတေးတပြအစ်ထွက်မဲ့အကြောင်းကိုလည်းကြေညာသွားတာပါ။ Midnight တကောင်ညများလို့နာမည်ပေးထားတဲ့တေးတပြကသူ့ဘဝတရှောင်းအိမ်မရခဲ့တဲ့ည73ညအကြောင်းကိုဆက်ဆိုထားတာဖြစ်တယ်လို့ဆိုရပြီးတော့သူက Twitter စာမျက်နှာမှာရေးသွားခဲ့ပါတယ်။တချင်ကအရန်နာမည်ကြီးတဲ့ British အမျိုးသားလေးတွေနဲ့ဖွဲ့ထားတဲ့ One Direction ဖွဲ့တဲ့က Harry Styles ကတော့သူ့ရဲ့တကူတော်တချင်ဖြစ်တဲ့ Harry's House ဆိုတဲ့တချင်နဲ့အကောင်းဆုံးတေးတပြဆိုရသွားပြီးတော့သူကသူ့ကိုအခမ်းအနားကျင်းပတဲ့နေရာနဲ့အသိကြီးမဝေလာတဲ့နယူးယောက်မြို့က Madison Square ပန်းချံကနေပြီးတော့ဗီဒီယိုကနေယေရှုတင်စကားပြောရင်းနဲ့ဆုလက်ခံရယူသွားပါတယ်။အဲ့နောက်မှာသူကအဲ့ဒီရင်ပြင်မှာတေးသချင်းတီဆိုပြီးတော့ဖြောပြေးသွားခဲ့တာပါ။ဒီဆုပေးပွဲကို K-pop အဖွဲ့ဖြစ်တဲ့ Blackpink နဲ့တက်ရောက်လာခဲ့ပြီးတော့အကောင်းဆုံး K-pop ဆိုတဲ့အကောင်းဆုံး K-pop သချင်းဆုလည်းပါဝင်ပါတယ်။အဲ့ဒီအတွက်တော့ Blackpink အဖွဲ့တွေက Lisa က La Lisa ဆိုတဲ့သချင်းနဲ့ဆုရသွားတာပါ။Blackpink အဖွဲ့က Bang Pink ဆိုတဲ့တချင်းနဲ့လည်းစင်မမဖြောပြေးသွားခဲ့ပါသေး VMA ပွဲတော် fashion တွေထဲမှာတော့ rapper Lil Nas X ရဲ့ဝတ်စုံကလူပြောအများဆုံးဝတ်စုံတစ်ခုဖြစ်ပါတယ် Lil Nas X က Jack Harlow နဲ့အတူ Industry Baby ဆိုတဲ့တချင်းအတွက်တချင်းဆက်တူဖန်တီးမှုနောက်ပြီးတော့အနုပညာညွှန်ကြားရိုက်ကူးမှုအကောင်းဆုံးအထူးပြုရိုက်ချက်တွေထည့်သွင်းမှုဆိုတွေရရှိသွားခဲ့ပါသေး About Damn Time ဆိုတဲ့တချင်းနဲ့ဆုရသွားတဲ့ Lizzo ကိုတော့မ ဘာဘီအယုံမှပန်းရောင်ဝတ်ဆောင်စစ်ဘောဖနတ်တူနဲ့စစ်မောမှဖြောပြရာတွေ့ခဲ့ရပြီးတော့စစ်မောမတက်ခင်အခမ်းအနားကိုရောက်လာတော့အမဲရောင်ဝတ်ဆောင်ကာဝန်ရှင်နဲ့ရောက်လာခဲ့တာပါ Rock တချင်းတွေနဲ့နှစ်ရှည်အောင်မြင်ခဲ့အောင်မြင်နေစေဖြစ်တဲ့ Red Hot Chili Peppers အဖွဲ့ကတော့အနုပညာတက်တဲ့တခြားလူကြိုက်အများဆုံးဂီတအဖွဲ့ဖြစ်တဲ့ချီချူခံရပြီးတော့ Global Icon တကွာလုံးနှစ်ချရရတဲ့အဖွဲ့စုကိုရသွားပါတယ်သူတို့ကဒီပွဲကိုရောက်လာခဲ့တဲ့ကအပြင်မှာဓာတ်ပုံအရိုက်ခံတော့အားလုံးကိုရုပ်ပြောင်တွေလုပ်ပြပြီးတော့ဓာတ်ပုံအရိုက်ခံသွားခဲ့တာပါအသက်60ကျော်လာပြီးတော့ဂီတသက်တမ်းလဲနှစ်ပေါင်း40ကျော်လာပြီဖြစ်တဲ့မက်ဒေါနာကတော့ MTV ရဲ့သက်တမ်းတစ်ယောက်မှာစုအများဆုံးရရှိတဲ့အမှုပညာရှင်ဖြစ်ပြီးတော့စုပေါင်း20ရရှိထားပြီးပါပြီသူကကျင်းပသက်တမ်းနှစ်ပေါင်း40ကျော်လာပြီဖြစ်တဲ့ VME ရဲ့စုချင်းမြင့်ပွဲတိုင်းမှာတစ်ကြိုရွေးချယ်ခံရတဲ့သူစီးရဲမှာပါဝင်တာပါဒီနေ့အခမ်းအနားကိုသူရောက်မလာခဲ့ပေမဲ့အခုပွဲမှာလည်းသူ့ရဲ့14ချိန်မြောက်ထွက်ထားတဲ့တေးတက်ပြား Madden X အတွက်69ချိန်မြောက်တစ်ကြိုရွေးချယ်ခံရတဲ့အစီအမပါဝင်ခဲ့ပါရဲ့ရှင် Took my crew to Japan party like Kardashians Took my besties to LA where the girls like to play We put our hoodies on in Philly where we started acting silly Then we headed out to China Taylor said that's where we find ဒီတက်တဲ့အောင်တင်းလောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလောညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။VOA American တန်ကအတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့တေးသချင်းတောင်းဆိုလိုခြင်းနဲ့ဆိုရင် email လိပ်စာက burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။အခုဆက်လက်ပြီးသတင်းချင်းချုပ်ကိုကိုစောမိုးကျော်ကပြောပြပေးပါမယ်။
6လကြာကျူးကျော်တဲ့စစ်ပွဲစပိုင်းမှာရုရှားသိမ်းပိုက်ကြတဲ့ယူကရိန်းတောင်ပိုင်းဒေသတွေကိုပြန်လည်ထိန်းချုပ်နိုင်ဖို့ယူကရိန်းတပ်တွေကတံပြန်ထိုးစစ်စတင်ဆင်နွှဲလိုက်ပြီလို့တနင်္လာနေ့မှာယူကရိန်းတာဝန်ရှိသူတွေကပြောဆိုပါရယ်ခါဆန်ဒေသအပါအဝင်နေရာအတော်များများကိုဥတီတဲ့ထိုးစစ်ကိုစတင်လိုက်တယ်လို့ယူကရိန်းတောင်ပိုင်းစစ်ဌာနချုပ်ပြောရေးဆိုခွင့်ရှိသူအမျိုးသမီးနာတလီယာဟီမေနီယာကပြောဆိုခဲ့ပါတယ်ပါကစ္စတန်မှာဆယ်စုနှစ်တည်းတွင်အဆိုးအဆုံရေကြီးမှုနဲ့ကြုံနေရပြီးသက်ဆိုင်ရာတာဝန်ရှိသူတွေနဲ့လူသားချင်းစာနာမှုအကူအညီအဖွဲ့တွေကတုံ့ပြန်လှုပ်ဆောင်နေပါတယ်။ဒီရေကြီးမှုကြောင့်လူပေါင်း33သန်းလောက်အထိဒုက္ခရောက်နေရပြီးလွန်ခဲ့တဲ့နှစ်လအတွင်းလူပေါင်း1000ကျော်သေဆုံးခဲ့တယ်လို့ပါကစ္စတန်ရာသီဥတုပြောင်းလဲမှုဆိုင်ရာဝန်ကြီးရှယ်ရီရာဟမန်ကပြောဆိုပါတယ်။ရေဘေးအတွက်ရေပေါ်အကူအညီအဖြစ်အမေရိကန်ဒေါ်လာ160တန်းရရှိဖို့ကုလသမဂ္ဂကအင်ကာနေမှာစတင်စုစည်းမှာဖြစ်ပါတယ်ရေကြီးမှုကြောင့်ပါကစ္စတန်စီးပွားရေးအမေရိကန်ဒေါ်လာ10ဘီလီယံဘိုးလောက်ထိခိုက်နိုင်တယ်လို့ပါကစ္စတန်ဘန်နာရေးဝန်ကြီးကပြောဆိုထားပါတယ်ရေကြီးမှုတန်းကြောင့်စီးပွားရေးပြဿနာတွေပိုဆိုးလာနေတဲ့ပါကစ္စတန်နိုင်ငံအတွက်လိုအပ်တဲ့ကူညီရေးတွေလှုံ့ဆော်နိုင်ဖို့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ကနေချင်းငွေဒေါ်လာတန်ပေါင်း1200ခွင့်ပြုလိုက်ပါတယ်ပါကစ္စတန်ရဲ့စီးပွားရေးဟာရုရှားယူကရိန်းစစ်ပွဲတွေရဲ့ရိုက်ခတ်မှုပြင်ပြပအခြေအနေတွေနဲ့ပြည်တွင်းစိန်ခေါ်မှုတွေကြောင့်စိုးစိုးဝါးဝါးထိခိုက်ခံရတယ်လို့ IMF ကပြောဆိုထားပါတယ်နွေရာသီတစ်ယောက်လုံးအပူချိန်ပြင်းထန်ပြီးမိုးခေါင်နေတဲ့အတွက်ကြောင့်ပျက်စီးဆုံးရှုံးမှုတွေဖြစ်နေတဲ့တရုတ်နိုင်ငံမှာတရုတ်နိုင်ငံအနောက်တောင်ပိုင်းမှာအခုအခါမိုးသည်းထန်စွာရွာသွန်းပြီးရေကြီးမဲ့အန္တရာယ်နဲ့ကြုံရပြန်ပါတယ်အဲ့ဒီအတွက်ကြောင့်လူပေါင်း3000ကျော်ကိုလုံးကျုံစိတ်ချရတဲ့နေရာကိုရွှေ့ပြောင်းပေးထားရပါတယ်။စီချွမ်းပြည်နယ်အတွင်းကဒေသတချို့နဲ့ချုံကင်းမြို့မှာအ ਨੇ ဆုံးအင်္ဂါနေ့အထိမိုးကြီးနိုင်ပါသေးတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုစောမိုးကျော်ကပြောပြပေးတာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပြီးအတန်လွှင့်တဲ့ရုပ်တံအင်ဂျင်နီယာတွေကတော့ Charleston Mock နဲ့ Terry Smith တို့ဖြစ်ကြပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးအန္တရာယ်ကင်းဝေးကြပါစေ။VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်တော်ကခင်မောင်စိုးမင်းပါခင်ဗျာ
This program has come to you from the Voice of America, Washington.